to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2020ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်မြောက်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မတင်ပြီးထိုက်ပါကိုရင်မင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ထိုင်းနိုင်ငံမြောက်ပိုင်းခိုရက်မြို့ကတာမီနယ် 21 shopping mall ကြီးထဲမှာခိုအောင်နေတဲ့သနတ်သမားကိုစီးနှင်နိုင်ရေးလုံခြုံရေးတပ်ဖွဲ့တွေစ조사နေထားရပါတယ်။အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိပြီးလူပေါင်း33ယောက်ဒဏ်ရာရထားပါတယ်။ကျောင်းနိုင်ငံဟူပေပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တနင်္ဂနွေနေ့မနေ့အစောထုတ်ပြန်ချက်အရ82ဦးထပ်မံသေဆုံးတာကြောင့်စုစုပေါင်းသေဆုံးသူ980ထိရောက်ရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်အလုပ်တွေရန်နာထားရတဲ့တရုတ်နိုင်ငံမှာစစ်ရုံတွေတည်ထောင်ပြီးကုန်ထုတ်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေစိုးရိမ်လာနေကြပါပြီ
။ Next week factories will be returning.And I think at that point, we'll know if in fact...
American CYA လုပ်ငန်းရှင် Michael Brandon ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူကွန်ဆာတာကိုတားမြစ်ဖို့လှုပ်ဆော်နေချိန်မှာမြန်မာနိုင်ငံတွင်းမှာဘယ်လိုအခြေအနေရှိမလဲဆိုတာနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ။
ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အသိညာကြတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပစ်တပ်ပြီး shopping mall ထဲပုံအောင်နေတဲ့စစ်သားကိုတနင်္ဂနွေနေ့မနက်ပိုင်းမှာဝင်ရောက်စီးနှင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတာကြောင့်အခုဆိုရင်သေဆုံးသူ22ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးလည်းဒဏ်ရာရထားတဲ့အကြောင်းကျန်းမာရေးဝန်ကြီးအနုတင်ချာဗီရာဂူကပြောပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာတော့ခိုရက်မြို့တွင်းကတာမီနယ် 21 shopping mall ကြီးထဲမှာပောက်ကွဲတံတွေတနက်ပစ်ခတ်တံတွေထွက်ပေါ်နေပါတယ်တာမီနယ် 21 shopping mall ကြီးအပြင်မှာတော့ရဲဒုတိယပုံမှုကြီးပွန်ဆက်ပရီဆက်ကအခုလို့ပြောပါတယ
်ကဖေဒူအောင်ကျော်ပါဒီဝန်နိုင်ပါဆိုပါတယ်ပြင်အောင်မှာမိသားစု
shopping mall ကနေမထွက်နိုင်သေးတဲ့လူတချို့ရှိနေသေးဖြစ်ပြီးသူတို့အတွက်စိုးရိမ်တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့တွေကအထင်းမှာပိတ်မိနေသူတွေနဲ့ဆက်သွယ်နေပြီးသူတို့ရှိတဲ့နေရာကိုသိရအောင်လုပ်နေတဲ့အကြောင်းပိတ်မိနေသူတွေကတော့စိုးရိမ်ကြောက်လန့်နေကြပြီးစိတ်အေးအေးထားကြဖို့ရောက်တဲ့နေရာမှာပဲရှိနေကြဖို့နဲ့နေရာမှာဝတ်နေကြဖို့ပြောဆိုထားတယ်လို့ရဲဒုတိယပုံမှုကြီးကပြောဆိုသွားတာပါ။တနက်သမားရှိနေတဲ့တာမီနယ် 21 shopping mall ကြီးတဲ့ကနေလွတ်မြောက်လာသူတဦးကလည်းအခုလိုပြောပါတယ်အပြင်ကိုထွက်ချင်နေတဲ့လူတွေ shopping mall ကြီးထဲမှာရှိနေစေဖြစ်ကြောင်းသူတို့ထွက်ရင်ငောဘေးကင်းပါမလားဆိုတာမသေးချာတာနဲ့ရဲတွေလာတဲ့အချိန်တချို့ကစောင့်နေကြတာလို့ပြောသွားတာပါခိုရက်မြို့ကစနေနေ့နေကင်းပိုင်းတုန်းကစစ်သားတို့ကအိမ်တလုံးမှာစပြီးတော့တနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်စခန်းတစ်ခုထဲမှာဝင်ရောက်ပြစ်ခတ်တာပါအဲ့ဒီနောက်မှာတော့ Terminal 21 Shopping Mall ကြီးတဲ့ကိုရောက်သွားတာဖြစ်ပါတယ်တွေ့ရလူတွေကိုတနက်နဲ့ပြစ်ခတ်တာကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိပြီး33ယောက်ဒဏ်ရာရထားပါတယ်ရှင်
အသက်60ရွယ်အမေရိကန်နိုင်ငံသားတူကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ကူးသမှုခံယူနေတဲ့ကျတာဘရီနီကဝူဟန်မြို့မှာသေဆုံးသွားခဲ့တယ်လို့အမေရိကန်တိုင်းရုံးကပြောပါရယ်။ဒါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်ပထမဆုံးနိုင်ငံသားတူသေဆုံးရတာလည်းဖြစ်ပါရယ်။အသေးစိတ်ချက်လက်တွေကိုတော့တိုင်းရုံးကထပ်မံပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်မှာတော့သေဆုံးသူဟာတရုတ်ဇာတိဖွားအမေရိကန်နိုင်ငံသားလို့ဆိုပါရယ်။ဗိုင်းရပ်စ်ဆက်တင်ပြန့်နှံ့ရာဟူဘေးပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ82ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ980အထိရှိသွားပြီဖြစ်ကြောင်းလည်းပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မနက်မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်သူ2148ယောက်တွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။ကြာတာပရိနေ့မှာတော့တနေ့တည်းအများဆုံးအဖြစ်66ဦးသေဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတန်တရာရှိတဲ့အသက်60ကျော်ဂျပန်နိုင်ငံသားတဦးလည်းဝူဟာမြို့ဆေးရုံမှာစိတ်ကူးသမှုခံယူရင်းသေဆုံးသွားခဲ့ကြောင်းနဲ့ဘယ်ရောကကြောင့်တည်ဆုံးနေဆိုတာကိုအတိအပြုခက်ခဲကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါရယ် ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံပြည်မှာသေဆုံးသူဟာဖိလစ်ပိုင်နိုင်ငံမှာသေဆုံးသွားခဲ့သူဟောင်ကောင်သားတူတာရှိပါတယ်။အခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ခွဲလောက်ရှိပြီးတရုတ်နိုင်ငံပြည်ပနိုင်ငံပေါင်း30နီးပါးမှာကူးစက်ခံရသူ320ရှိပါတယ်ခင်ဗျာ။
ကျောင်းနိုင်ငံမှာအဓိကပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရင်းနဲ့ပတ်သက်တဲ့သတင်းမှားတွေကြောင့်လူထုကြားထိတ်လန့်ကြောက်ရွံ့မှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလုပ်တဲ့စနေနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် To fight the flood of misinformation we're building a band of truth tellersthat disperse fact
ပရင်းချက်လက်မှားတွေကိုချေဖြတ်နိုင်မှုအတွက်အချက်လက်တွေနဲ့လှုပ်ကြံပြောနေတာတွေကိုကွဲပြားသွားစေမယ်မှန်ကန်တဲ့သတင်းစကားတွေကိုပြောမဲ့သူတွေကိုစုစည်းနေပါတယ်လို့ပြောသွားတာပါဒါကြောင့်လဲလူမှုကွန်ရက်မီဒီယာအများအပြားနဲ့ဆက်သွယ်ဆောင်ရွက်နေရတဲ့အကြောင်းရင်းတစ်ရပ်ဖြစ်ကြောင်းလဲ WHO အကြီးအကဲကရှင်းလင်းသွားပါတယ်လူမှုကွန်ရက်မီဒီယာတွေဖြစ်တဲ့ Instagram နဲ့ YouTube တို့ကကြီးစုသူအများအပြားရှိနေတဲ့လူမှုကွန်ရက်ကမှကြောကြားသူတွေနဲ့လည်း WHO ကဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းမှန်တွေဖြန့်ဝေပေးဖို့ပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ဖျက်ရေးအတွက်ငွေကြေးထည့်ဝင်ချသူတွေကိုကျေးဇူးတင်ရှိကြောင်းဒါပေမဲ့လည်းရန်ပုံငွေမလုံလောက်သေးတာကြောင့်ထပ်မံထည့်ဝင်ချဖို့လည်းတိုက်တွန်းသွားပါတယ်။တရုတ်ရဲ့လေလာတွေးရှိချက်အစ်တစ်ခုအရဆေးရုံတွေမှာယောဂပြန့်နှံ့ကူးစက်မှုတွေရှိနေရတာဟာဆိုရင်စင်ပွားတက်ရောက်မှုအန္တရာယ်ရှိတယ်လို့လည်း WHO ရဲ့အရေးပေါ်အစီအစဉ်အကောင့်ထက်ဖော်ရေးဆိုင်ရာအကြီးအကဲဒေါက်တာမာရီယာဘန်ခါခော့ပ်ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်နေ့ငယ်အတွင်းအစ်စ်ကူးစက်ခရမှုယောနယ်လာပေမဲ့လို့လည်းကျေနပ်အားရစရာတော့မရှိသေးဘူးလို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ရေးအတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကမြန်မာနိုင်ငံအပါအဝင်နိုင်ငံ6နိုင်ငံကိုဒေါ်လာ2သန်းပေးရမှာဖြစ်ကြောင်း ADB က February 9ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုငွေကြေးအကူအညီဟာမြန်မာ၊ကမ္ဘောဒီးယား၊တရုတ်၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာနှိမ့်မြဆန်ရအကူအညီရရှိဖို့နဲ့ကူးစက်ရောဂါတုံ့ပြန်ရေးစွမ်းရည်ခက်ခဲမှမှရှိလာဖို့အတွက်ပေးရတာပါ။အသေးစိတ်လုပ်ငန်းတွေအနေနဲ့ကျေးလက်ဒေသအပါအဝင်နိုင်ငံတွေရောဂါရှာဖွေစစ်ဆေးရေးနဲ့စောင့်ကြည့်ရေးလုပ်ငန်းတွေပုံမကောင်းမွန်လာရေးအကြံပြုချက်တွေပေးရနိုင်ရေးကျမကြီးစနစ်ပုံမူခိုင်မာကောင်းမွန်ရေးနဲ့ကပီးယောဂါတွေပေါ်တုံ့ပြန်မှုစွမ်းရည်ပုံမူကောင်းမွန်ရေးလုပ်ငန်းတွေပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါရှာဖွေကုသရေးနဲ့တခွက်ကဆရာ3ဆောင်တွေထောက်ပံ့ရေးမှာလည်းဒီထောက်ပံ့ငွေကိုအသုံးပြုပဲလို့ဆိုပါတယ် ADB ဥက္ကဋ္ဌမစ္စတာမတ်စတ်ဆူဂူအစတာကာဝါက ADB အနေနဲ့အရေးပေါ်အခြေအနေမှာအဖွဲ့ဝင်နိုင်ငံတွေကိုလင်းလင်းမြန်မြန်နဲ့တည်တည်တံ့တံ့ထားပြီးအကူအညီပေးတဲ့အစီအလာရှိကြောင်းနောက်ထပ်လိုအပ်ချက်တွေနဲ့အညီအကူအညီထပ်မံပေးဖို့လည်းအစီအစဉ်ရှိကြောင်းပြောပါရယ်မြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်အတည်ပြုထားသူရှိသေးပေမဲ့မသိငါစရာယောဂလက္ခဏာတွေ့ရသူတွေတချို့ကတော့စောင့်ကြည့်စစ်ဆေးနေပါရယ်တန်တရားလူနာတဦးပါဝင်လူနာ10ဦးကိုဆေးရုံတွေမှာဆက်လက်စောင့်ကြည့်ကူတာပေးထားတယ်လို့လည်းမြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ထားပါရယ်အရှာဖွံ့ဖြိုးရေးဘဏ် ADB ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂတိုက်ဖျက်ရေးမှာနိုင်ငံတွေအကြပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေကိုရှာဖွေဖော်ထုတ်ဖို့နဲ့နောက်ထပ်ငွေကြေးအကူအညီပေးရနိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါရယ်ခင်ဗျာ
ဒီ UI American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုလွှတ်တော်တရားစွဲဆိုမှုမှာတက်တည်ထွက်ဆိုခဲ့တဲ့စစ်တပ်အရာရှိတဦးကိုအင်ပီရိုဝန်တန်းရာထုကဖိရှားလိုက်တာနဲ့ပတ်သက်ပြီးစနေနေ့မှာသမ္မတကကာကွယ်ပြောဆိုပါတယ်။အမျိုးသားလွန်ခြုံရေးကောင်စီမှယူကရိန်းရေးကျွမ်းကျင်သူဖြစ်တာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဘင်မန်ကိုတောက်ကြံနေတုန်းကအင်ပီရိုတဲကနေအဆောင်အရှောင်နဲ့အပြင်ကိုခေါ်ထုတ်သွားခဲ့တာပါ။သမ္မတထရန့်မှာအပြစ်မရှိဘူးလို့အထက်လွှတ်တော်ကဆုံးဖြတ်ပြီးနှစ်ရက်အကြာမှာအခုလိုလုတ်တဟာဆိုရင်သမရကလက်စားချေတုံ့ပြန်လာလို့ဒုတိယဗိုလ်မှူးကြီးရဲ့ရှေ့နေကပြောပါတယ် CNN MSDNC တို့မှဒုတိယဗိုလ်မှူးကြီးဘန်မဲနဲ့ပတ်သက်ပြီးလှုပ်ကြံဖန်တီးပြောဆိုနေကြတာတွေဟာသူ့အကြောင်းကောင်းတာတွေကိုပဲစဉ်းစားရမလို့ဖြစ်နေတယ်ဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ် MSDNC ဆိုတာကတော့သမ္မတက MSNBC သတင်းဌာနကိုရည်ညွှန်းရေးသားပုံရပါတယ်သူ့အနေနဲ့ဘန်မဲကိုမသိကြောင်းတခါမှလည်းစကားမပြောဘူးကြောင်းဒါပေမဲ့လည်းသူကအမိန့်ကိုမလိုက်နာသူအမှားယွင်းမရှိခဲ့တဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုကိုမမှန်မကန်ပြောခဲ့သူဖြစ်တယ်ဆိုပြီးလည်းသမ္မတကရေးသားခဲ့ပါတယ်
ဒီမိုကရက်တစ်ပါတီသမ္မတလောင်းကိုယ်စားလှယ်အကျိုးရွေးကောက်ပွဲကိုနယူးဟမ်ရှိုင်းယားပြည်နယ်မှာလာမယ့်အင်္ဂါနေ့မှာမကျင်းပခင်ဒီမိုကရက်ပါတီအတွင်းကိုယ်စားလှယ်လောင်းဖြစ်ဖို့ရှင်းပြနေသူတွေအကြားစကားအခြေတင်ပြောပွဲကိုနယူးဟမ်ရှိုင်းယားပြည်နယ်မန်ချက်စတာမြို့မှာတောက်ကြနေရပြုလုပ်ခဲ့ပါတယ်။အဲ့ဒီစကားစစ်ထိုးပွဲအပြီးမှာတော့ Iowa Caucus အကျိုးရွေးကောက်ပွဲမှာပထမနေရာရရှိခဲ့သူ Southern မြို့ဝန်Pete Buttigieg ကို Janet Kozelay တွေကနိုင်ငံရေးကြော်ငြာတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီအထက် Iowa Caucus မှာစတုဒ္ဒနေရာသာရရှိခဲ့သူဒုတိယသမ္မတဟောင်း Joe Biden ကသူ့ရဲ့နိုင်ငံရေးကြော်ငြာမှာ Pete Buttigieg ရဲ့နိုင်ငံရေးအတွေ့အကြုံနဲ့ Biden ရဲ့နိုင်ငံတာဝန်ကြားရှိထမ်းဆောင်ခဲ့တဲ့အတွေ့အကြုံကိုနှိုင်းယှဉ်ပြောဆိုသွားခဲ့ပါတယ်။သမ္မတ Obama လက်ထက်ကျန်းမာရေးဆောင်ရှားမှုစနစ်တကိုအတည်ပြုခဲ့ကမှာ Biden ကသူပါဝင်ခဲ့တဲ့အခမ်းအကဏ္ဍကိုမိမောင်းထုတ်ပြရင်းအဲ့ဒီအချိန်မှာ Pete Buttigieg က South Bend မြို့ထဲကတရားရီအောက်အလှပမီးအဆောင်ရောင်တွေထိုးညှိနေတဲ့ပုံနဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ်။ကြော်ညာရဲ့အဆုံးမှာတော့သူကကျွန်တော်တို့သမ္မတတဦးကိုရွေးချယ်နေတာဖြစ်ပါတယ်။ခင်ဗျားပါလုပ်ခဲ့တယ်ဆိုတာသိအရေးကြီးပါတယ်လို့ Joe Biden ကပြောပါတယ်။Pete Buttigieg ရဲ့ပြောရေးဆိုခွင့်ရှိသူ Chris Meagher ကတော့အဲ့ဒီနိုင်ငံရေးကြော်ညာဟာ Washington နိုင်ငံရေးလောကလုံးကြီးလောက်ဟာတစ်ခုဖြစ်ပြီးတာမန်ရရွာအဖွဲ့အစည်းတွေရဲ့လိုအပ်ချက်တဲ့စိုးရိမ်မှုတွေကိုတည်တည်အောင်ပြုလုပ်ထားတာဖြစ်တယ်လို့တုံ့ပြန်ပြောဆိုသွားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲစခန်းတစ်ခုရှိမှာစနေနေ့ညကအသေးခံဘုံးခွဲသမားရဲ့ကားဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပါတယ်။နေမြေမတည်ငြိမ်တဲ့ဟယ်လ်မန်ပြည်နယ်ဂျာဆက်ဒစ်စထရိတ်မှာအသေးခံဘုံးခွဲသမားကစစ်တပ်သုံးဟမ်ဘီကနဲ့ဘုံးခွဲတက်ခိုက်တာဖြစ်ကြောင်းအာကန်အစိုးရတာဝန်ရှိသူတို့က VOA ကိုပြောပါတယ်။သူကဈေးကြီးကိုပြစ်မှတ်ထားတိုက်ခိုက်ဖို့လာတာဖြစ်ပေမဲ့အသေးခံဘုံးခွဲသမားကိုရဲကဖောက်ထုတ်လိုက်နိုင်ချိန်မှာသူကကားဘုံးကိုဖောက်ခွဲလိုက်တာဖြစ်တယ်လို့လဲရဲဖွဲ့အကြီးအကဲက VOA ကိုပြောပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအငင်းပွားပွဲနိုင်ငံသားဥပဒေအသစ်ကိုအတည်ပြုခဲ့ပြီးတဲ့နောက်ပထမဆုံးကျင်းပမြို့တော်နယူးဒယ်လီမြို့မှာအိန္ဒိယမဲဆန္ဒရှင်တွေကဒေသဆိုင်ရာရွေးကောက်ပွဲမှာစနေနေ့ကမဲပေးခဲ့ကြပါတယ်။အငင်းပွားပွဲနိုင်ငံသားဥပဒေအသစ်ဟာမွတ်စလင်စန့်ကျင်ဥပဒေဖြစ်တဲ့ဆိုပြီးနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ကပြပီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲဟာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရကိုလူကြိုက်များမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာခဲ့ပါတယ်။ဒီဥပဒေကိုအပြင်းထန်ဆုံးကန့်ကွက်ခဲ့သူတွေဟာဒေလီမြို့ရင်းကမွတ်စလင်ရိုက်ကွက်တွေကအမျိုးသမီးဖြစ်တာကြောင့်အခုဒေလီမှာကျင်းပတဲ့ပြည်내အစိုးရရွေးကောက်ပွဲဟာဝန်ကြီးချုပ်မိုဒီပေါ်ဆက်လက်လူကြိုက်များမှုရှိမရှိအဆုံးဖြတ်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်တရောက်နိုင်ငံကသတင်းတွေကိုမတင်ကြီးတိုင်းတဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့သတင်းဆောင်မတွေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့ခဲ့တာကြောင့်တရုတ်အစိုးရကနှစ်တကူအားလတ်ရဲ့ကာလကိုရပ်တိုးပေးလိုက်ချိန်မှာပဲနှစ်တကူကုန်ဆုံးတဲ့အခါမှာရောတရုတ်နိုင်ငံတွင်းကစက်ရုံအလုံးရုံတွေပြန်ဖွင့်ပါမလားဆိုပြီးအမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်အတော်များများယင်တမမနဲ့စောင့်ကြည့်နေပါတယ်ဒါကတရုတ်နိုင်ငံဟာကမ္ဘာပေါ်မှာကုန်စည်ပစ္စည်းတွေထုတ်လို့ရမှာအဓိကအကျဆုံးနေရာဖြစ်တယ်ဆိုတဲ့ချက်ကိုအထင်ရှားပြသလိုက်တာပဲဖြစ်ပါတယ်။ VOA သတင်းတော့မစ္စတာကွင်းဆန်ဖရန်စစ္စကိုကပေးပို့တဲ့သတင်းတော်ကိုတော့ကိုရဲမင်းထွန်းပြောပြမှာပါ။
အမေရိကန်လုပ်ငန်းရှင်မိုက်ကယ်ဘရန်ဒန်ဟာသူ့ရဲ့လုပ်ငန်းအတွက်တရုတ်နိုင်ငံကစက်ရုံတွေအပေါ်မိခိုအားထားနေရသူပါ။သူထုတ်လို့ရောင်းချတဲ့ပစ္စည်းတွေထဲပိုးမွှားကောင်နေနေတဲ့ electronic ကိရိယာလိုပစ္စည်းတွေလည်းပါဝင်ပါတယ်။သူအော်ဒါမှာထားတဲ့တရုတ်စက်ရုံပေါ်ကိုရိုနာဗိုင်းရပ်စ်ကရဲ့ဘလောက်ရိုက်ခတ်မလဲဆိုတာကိုဘရန်ဒန်တယောက်စောင့်ကြည့်နေရပြီလို့ဆိုပါတယ်။သူအော်ဒါမှာယူလေးရှိတဲ့စက်ရုံတရုတ်ကကုသရောဂါစတင်ဖြစ်ပွားရာဝူဟန်မြို့ရဲ့အပြင်ဘက်မှာရှိပါတယ
်။ Next week factories will be returning and I think at that point we'll know if in fact there's
နောက်ပါဆိုရင်စက်ရုံတွေပြန်ဖွင့်ရပါတော့မယ်။အဲ့ဒီအချိန်ရောက်မှပဲကိုရိုနာဗိုင်းရပ်စ်ပြဿနာပုံမပေါ်သိရလိမ့်မယ်ထင်ပါတယ်။ခုထိတော့ကျွန်တော်တို့ကကံကောင်းနေပါသေးတယ်။ဟိုရာမာထာကလောလောဆယ်မရှိသေးပါဘူး
။ အမေရိကန်ကုမ္ပဏီတွေကနှစ်စဉ်ဒီလိုတရုတ်စစ်တပ်ကူးချိန်ရောက်တိုင်းတရုတ်နိုင်ငံကစစ်ရုံတွေထုတ်လုပ်မှုကျဆင်းသွားမှာကိုကြိုတင်မျှော်လင့်ထားပြီးသားပါ။ဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပること့စ်ပြန့်နှံ့ကူးစက်လို့တရုတ်ဆွေရကနှစ်တကူးကာလကိုရပ်တိုးပေးခဲ့တာကြောင့်စက်ရုံတော်တော်များများအပေါ်တက်ရောက်မှုတွေရှိလာခဲ့ပါတယ်။အခုလောလောဆယ်ပဲတရုတ်လုတ်ကားပစ္စည်းအစိတ်အပိုင်းတွေမရတာကြောင့်တောင်ကိုရီးယားကဟွန်တိုင်းမော်ဒကားစက်ရုံယာယီပိတ်ထားရပြီဖြစ်ပါတယ်။စစ်တလို့ရေးလုပ်ငန်းတွေမော်ဒကားနဲ့အီလက်ထရောနစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်လီလက်ကားကွန်ပျူတာစတိုးဆိုင်ကြီးတွေအားလုံးအထိအနာတိုင်းဆုံးအခြေအနေမှာရှိနေပါတယ်။တရုတ်ပစ္စည်းတွေအပေါ်ဖိခိုနေရတဲ့ American company တွေအနေနဲ့တခြားရွေးချယ်စရာလမ်းလည်းမရှိဘူးလို့ San Francisco ကုန်သည်ကြီးများအသင်းက Jay Chang ကပြောပါတယ်
။ What impacts China impacts the Bay Area. And so whatever
တရုတ်နိုင်ငံပေါ်ကြီးရရရင် San Francisco Bay Area ကိုလည်းကြီးရရမှာဖြစ်တယ်လို့သူကပြောသွားတာပါ။တရုတ်နိုင်ငံဟာဒီ area ရဲ့အဓိကကုန်သတ်ဖက်နိုင်ငံလည်းဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကိုစီးပွားရေးအရာပဲဖြစ်ဖြစ်ယဉ်ကျေးမှုအရာပဲဖြစ်ဖြစ်ကျန်းမာရေးဘက်ကပဲဖြစ်ဖြစ်တက်ရောက်မှုရှိတဲ့ဆိုရင်ဒီ Bay Area မှာလည်းစီးပွားရေးအရာတက်ရောက်မှုရှိမှာပဲလို့သူကပြောပါတယ်။ James Bolton ကတော့ San Francisco မြို့မှာရှိတဲ့လျှက်စင်ပြီးအသုံးဆောင်တက်ဆင်ပေးတဲ့ Pablo Design Company က Director တူပါ။သူစီကပစ္စည်းတော်တော်များများကတရုတ်နိုင်ငံမှာထုတ်လုပ်တဲ့ပစ္စည်းတွေဖြစ်ပါတယ်။သိပ္ပံကြဲမှာတော့တရုတ်အလုပ်သမားတွေစက်ရုံတွေစီအလုပ်ပြန်ဆင်းရတော့မှာပါ။ဒါကြောင့်ဘိုတန်တယောက်အွန်လိုင်းကနေစကားပြောဖို့စီစဉ်ထားပါတယ
်I will probably be WeChatting with all of my contacts in China and try to understand the real
ခီးသွားလာတဲ့လုပ်ငန်းတွေရပ်ဆိုင်ထားတာရဲ့အကျိုးဆက်ကိုနားလည်နိုင်ဖို့တယောက်ကကျွန်တော်အဆက်အသွယ်တွေနဲ့အွန်လိုင်း WeChat ကနေစကားပြောရင်ပြောရပါလိမ့်မယ်အစိုးရရဲ့တရားဝင်သဘောထားကိုလည်းသိနိုင်ဖို့ပါ
နိုင်ငံတွင်းအဝင်အထွက်တွေကိုပိတ်ပင်ပြီးတရုတ်တို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြဿနာဖြေရှင်းဖို့ကြိုးပမ်းနေချိန်မှာပဲ Global Supply Chain လို့ခေါ်တဲ့ကမ္ဘာကုန်စည်ထောက်ပံ့ရေးလမ်းကြောင်းအပေါ်ကိုရိုနာဗိုင်းရပ်စ်ပြဿနာကဘယ်အတိုင်းအတာအထိတက်ရောက်မှုရှိမလဲဆိုတာတဲတဲကွဲကွဲမခန့်မှန်းနိုင်သေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုဝင်ရဲမင်းတို့ပြောပြသွားတာပါခုတစ်ခါတော့ကျန်းမာရေးပြဿနာနဲ့ပတ်သက်လို့တင်ပြကြင်ပါတယ်ကွန်းဆာရာဟာကျန်းမာရေးအတွက်ဆိုးကျိုးဖြစ်စေပေမဲ့အာရှနိုင်ငံအတော်များများမှာကွန်းရာကိုနှိမ့်ချစွာစားသုံးနေကြဆဲဖြစ်ပါတယ်။ကွန်းရာစားသုံးတာကိုကမ္ဘာတဝန်းတားမြစ်ကြဖို့ကမ္ဘာကင်ဆာရောဂါနည်းကတိုက်တွန်းပေမဲ့မြန်မာနိုင်ငံမှာလည်းကွန်းဆာရဲ့အလေးထားကရှိနေသေးတဲ့အကြောင်း Dave Grunbun ပေးပို့ထားတဲ့သတင်းလွှာကိုတော့မှန်များသဖြင့်အောင်တင်ပြမှာပါ။
မြန်မာနိုင်ငံမှာလမ်းမေးကွန်းရံဆိုင်တွေကိုနေရာအနှံ့မှာတွေ့နိုင်ပါတယ်။ကွန်းစားတဲ့အလေထားနဲ့တူတွဲတွေ့ရတာကတော့ကွန်းသွေးကြောင့်ရေးရဲနေနေတဲ့သွားတွေနဲ့ကွန်းတွေးတွေပဲဖြစ်ပါတယ်။ကွန်းစားတာကိုနှစ်သက်တဲ့ကိုစုံနိုင်ကတော့
ဒီမှာကွန်းကိုစားလိုက်ပြီဆိုလို့ရှိရင်ပေါ့ဗျာ။နည်းနည်းခရွေးနေပါသေးချင်းသွားမယ်။တခုခုစိတ်ထဲနည်းနည်းပေါ့သွားတာပေါ့နော်
။ကိုဝေထက်အောင်ကသူကွန်းစားရတဲ့အကြောင်းရင်းကိုအခုလိုပြောပါတယ
်။ဘယ်တော့ကနန်းလို့မွေးရင်ကြက်မွေးရင်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံမှာအမျိုးသမီး25ရာခိုင်နှုန်းနီးပါးနဲ့အမျိုးသား60ရာခိုင်နှုန်းကျော်ဟာကွန်းရစားသုံးတယ်လို့ဆိုပါတယ်။ကိုအောင်သူရကတော့သူကွန်းစားတာဟာ၈နှစ်ကျော်ပြီလို့ပြောပါတယ
်။အလုပ်လုပ်တဲ့အခါရောပေါ့အိမ်ငိုက်တာတွေကျင်းလာတယ်ပေါ့နော်။ကျောက
်ကွန်းရထဲမှာကွန်းရွက်ကွန်းသီးနဲ့ထုံးကိုအဓိကအသုံးပြုပြီးစီးရွက်ကြီးကိုလည်းထည့်ပြီးတော့စားကြပါတယ်။စီးရကြီးမှာပါတဲ့နီကိုတင်းဓာတ်နဲ့ကွန်းသီးမှာပါတဲ့အာကိုလင်ဓာတ်တွေဟာပေါင်းဆက်စားသုံးဖို့မသင့်ဘူးလို့ကျန်းမာရေးပညာရှင်တွေကပြောပါတယ
် And they are addictive chemicals so by having two things together people like to
ဒီဓာတ်တွေဈေးဝါတွေကဆွဲစီတဲ့အတွက်စားသုံးတဲ့သူတွေကိုထပ်ခါစားခြင်းစိတ်ဖြစ်စေတယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဒေါက်တာတန်းစိန်ကပြောတာပါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ကကျန်းမာရေးအတိုင်းပင်ခံအဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာပြည်သူတွေအတွက်ကျန်းမာရေးပညာပေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရပုံမှန်ကွန်းစားသုံးသူတဦးဟာကရင်းကင်ဆာဖြစ်နိုင်ခြေတာမန်လူထက်ခုနှစ်ဆပိုပြီးတော့များပါတယ်။ကွန်းစားသုံးတာကြောင့်ကရင်းကင်ဆာအစာပြွန်ကင်ဆာအဆုတ်ကင်ဆာနဲ့အစာအိမ်ကင်ဆာတွေဖြစ်နိုင်ပါတယ်။ကွန်းကို၁၀နှစ်လောက်ဇက်တိုက်စားနေမယ်ဆိုရင်ကျန်းမာရေးအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဒေါက်တာသန်းစိန်ကပြောပါတယ်။ကင်ဆာဖြစ်နေတာကိုလည်းမသိဘဲနဲ့သိတဲ့အချိန်မှာနောက်ကျနေတဲ့တူလူကြီးကပြောတာပါ
။ Cancer is caused slowly and people do not know it.
ကွန်းစားရဟာကျန်းမာရေးအတွက်ဆိုးကျိုးတွေသာပေးတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့လူအတော်များများကကွန်းစားတဲ့အလေအထားကိုမဖြောင့်နိုင်ကြသေးတာကိုတွေ့ရပါရဲ့ရှင်
မမသဇင်အောင်ပြောပြခဲ့တာဖြစ်ပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကန္တာကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာမှုရေးဆေးဆွေးနေကြတဲ့ပြဿနာကိုစကိုင်းတိုင်းမှာလူလူနီးနဲ့ဘယ်လိုဖြေရှင်းနေကြသလဲဆိုတဲ့အကြောင်းကိုကြားရမှာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းဆောင်မအဖြစ်တင်ဆက်ပေးလျက်ရှိတဲ့ဒို့အတန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့သခိုင်းလိုက်ဒေတာကြီးတွင်ငွေရေးဆွေးဆွဲမှုတန်းကိုလူလူအဖြစ်အတံမြန်တိုက်ခိုက်ခဲ့တဲ့သတင်းဆောင်မကိုတင်ဆက်ပေးသွားမှာပ
ါဒီတော့ရောင်းရတဲ့အခါတိုင်းအိမ်မှာမိန်းမစီကလေးတွေနဲ့ဒီတစ်ယောက်ကလည်းဒုက္ခတာလေးဆိုတော့ဆေးသမားတွေကတက်တဲ့တက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားတိုးရင်ပူပန်းနေရတယ
်ဒီစီစဉ်ကိုတိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမှသတင်းတော့ကျော်လင်းထုံးကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဆိုရဆေးုံရှင်းမှာကိုသိန်းစုဟာမဒရုံတောက်တုံးကိုစောင့်ဆိုင်နေပါတယ်ကောလင်းမှာပဲမွေးဖွားကြည့်ရင်းခဲ့သူကိုသိန်းစုဟာ2003ခုနှစ်လောက်ကနေနံပါတ်4စတင်သုံးဆွဲခဲ့တာပါမူရစေပေါ်မြရဒေတာတစ်ခုဖြစ်တဲ့ကချင်ပြည်နယ်ကကြောက်စိမ်းမိုင်းတွေမှာသူဟာနှစ်အတန်ကြာတောက်ရောက်လုတ်ကင်ခဲ့ဘူးသူပါ။ဦ
းစီးရောပြောပါမယ်
။ရှိတယ်ကျွန်တော်တို့ရွာမှာရှိတယ်။
2018ခုနှစ်မှာတော့ကိုသိန်းစိုးဟာကြောက်စိမ်းမိုင်းတွေကိုစွန့်ခွာခဲ့ပြီးကောလင်းမှာပဲအိမ်တော်ပြုတ်ကတီတီငိငိအလုပ်တစ်ခုနဲ့ဘဝအခြေချခဲ့ပါတယ်။အပြင်ဘက်အားဖြင့်တီငိအေးဆေးသူဖြစ်ပေမဲ့ဟီရိုအင်းခေါ်နိုင်ငံတကာမှာနံပါတ်4လို့လည်းလူတည်များတဲ့မွေးရစေးကိုတိတ်တဆိတ်ဆက်သုံးနေခဲ့ပါတယ
်။ကျွန်တော်ကရှင်းပြောရှင်တော့ရောဂါရှိတာကိုကျွန်တော်မသိတာ။သူကအရင်သိတာ။ပြီးတဲ့ခါသူကပြန်တော့တာပေါ့ဗျာ။ပြန်တော့ကျွန်တော်မသိတာဘူး။အဲ့ဒီတိုင်ရှိတာပေါ့။အဲ့ဒါကိုကျွန်တော်မသိဘူး။တော့မူရစီကောင်နဲ့ထိန်းထားသလိုဖြစ်နေ။အဲ့လိုရတယ်အလုပ်လုပ်လို့ရတယ်ဖြစ်နေတော့ကျွန်တော်မသိတော့ဘူး
။ကြောက်စိမ်းမိုင်းလုံသားတွေကြားမှာမတန်ရှင်းတဲ့မူရစီထုတ်အပ်တွေကိုတယောက်တစ်လှည့်ဝင်ကသုံးဆွဲရမှာ HIV ကူးစက်မှုတွေကလည်းများပြားလျက်ရှိပါတယ်။ကိုသိန်းစိုးကတော့သူ HIV ကူးစက်ခံရတာဟာဖားကတ်မှာပြည်သူစားတွေနဲ့အကာအကွယ်မဲ့ပျော်ပါးခဲ့မှုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိချိန်မှာတော့သူဟာကောလင်းမြို့နယ်ထွေထွေဆေးရုံမှာနေ့စဉ်မဒရုံတိုက်ကြွေးကုသမှုကိုခံယူလျက်ရှိတယ်လို့ HIV ရောဂါအတွက်လည်း ARD ဆေးဝါးများကိုအဆိုပါဆေးရုံမှာပဲရယူတောက်သုံးလျက်ရှိပါတယ်။ပြီးခဲ့တဲ့လကပဲကောလင်းကနေခေါင်းစည်းသတင်းတစ်ပုဒ်တက်လာပါတယ်။အဲ့ဒါကတော့ဒေါ်မီမီကြီးဆိုတဲ့အမျိုးသမီးကမူရစ်ဆေးထိုးအခွန်တွေကိုခြင်အောင်ကြီးတဲ့ထက်ပြီးလူမှုတွဲဆောင်ပွဲတစ်ခုမှာသခိုင်းတိုင်းဝန်ကြီးချုပ်ကိုထိတ်တိုက်တင်ပြခဲ့တဲ့သတင်းဖြစ်ပါတယ်။ဒေါ်မီမီကြီးဟာကောလင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှုဆောင်ကော်မတီဝင်တဦးဖြစ်ပါတယ်။သူ့ရဲ့ရွာတွေကမူရစ်ဆေးပြန့်နှံ့နေမှုအခြေအနေကိုတင်ပြခဲ့ပြီးနောက်မှာဒေါ်မီမီကြီးဟာမူရစ်မောင်ခိုသမားတွေလို့ယူဆနိုင်သူတွေရဲ့အသက်အန္တရာယ်ချိန်ချမှုတန်းတွေခံခဲ့ရပါတယ်။ဒါကြောင့်ပဲကောလင်းကိုခိတ္တရာကြီးစွန့်ခွာရတဲ့အခြေအနေထိတိုင်ဖြစ်လာခဲ့ပါတယ်။
မေစုကပြောတယ်မကြောက်ဘူးဆိုလို့မရှိဘူးကြောက်ရမယ်ဘယ်ဟာမျိုးကိုမကြောက်ကြောက်ရမယ်ဆိုလို့ရှိရင်လည်းမဟုတ်တာလောက်ကမှကြောက်မမှန်တာလောက်ကမှကြောက်မှန်တာလောက်ကမှကြောက်စရာမလိုဘူးဆိုတော့တိုင်းနဲ့ပြည်နဲ့တွေ့ဆုံပေါ်မှာပြောထားတဲ့စကားအမေကအသေးမှတ်ထားတယ်ဒါပေမဲ့သိရမှာတော့ကြောက်တော့ပေါ့သိရမှာကြောက်တော့ပေါ့မသိချင်သေးဘူးပေါ့နော
်ကောင်းလင်းမြို့နယ်ကျွန်းလာကုန်ကျေးရွာနေလူမှုအနေနဲ့တော့ဥပစိန်ကောင်းဆောင်ပြီးမူစိတ်တအဖွဲလေးကိုဖွဲ့စည်းလိုက်နေပါတယ်မူစိတ်တအဖွဲဆိုတာကတော့မွေးရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့သောစေဝါများအန္တရာယ်တားဆီးနေနေရရွာလူတို့အခြေပြုအဖွဲ့ငယ်လေးဖြစ်ပါတယ
်။ဒီတော့ရောင်းရတဲ့အခါတိုင်းအိမ်မှာမိန်းမစီကလေးတွေနဲ့ဒီယောက်ကလည်းဒုက္ခတာလေးဆိုတော့ဆေးသမားတွေကတက်ပဲတက်သွားမလားမရိမဲပြင်းသွားမလားလူပဲလူမလားစိုးရင်ပူပန်းနေရတယ်။ဒီဝါကြီးကလည်းပေါင်းပေါင်းကြောက်လို့လို့မရဘူးစိတ်တစ်ထင်းနဲ့စိတ်ပူနေရတာပေါ့နီးရ
။ဒီလိုစိုးရင်ပူပန်းမှုတွေကြောင့်ပဲဥပစိန်ပါဝင်ရွာကန်တချို့ကမူးစိတ်တာအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဖွဲ့အနေနဲ့ရာသူရသားတွေကိုမူရစေဝါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေလှုပ်ဆောင်ရတယ်လို့ရဲတပ်ဖွဲ့ကိုတရင်ပေးခြင်းဖက်စီယာမှာပါဝင်အားဖြည့်ခြင်းတွေကိုလည်းလှုပ်ဆောင်ပေးရပါတယ်။ပညာရှင်တွေကတော့မူရမောင်ခိုကုံကူးမှုတွေဟာနိုင်ငံအတွင်းမှာနက်နက်နဲ့အမြင့်တွယ်နေပြီလို့ရှုမြင်သုံးသပ်ကြပါတယ်။မြန်မာနိုင်ငံမူရစေဝါစန့်ကျင်ရေးအသင်းမာနာရဲ့ဥက္ကဋ္ဌဦးစိုးဝင်းကတော့
တကယ်တော့ကျွန်တော်တို့တိုင်းရင်းသားညီကိုချင်းအသိမြတ်တွေဟာပဲအူမပြေကြောင့်ကျွန်တော်တိုင်းနာလည်းနိုင်မရှိဘူးနော်။ရှားမှာဆို3လေးပဲလို့ရှိရင်သူတို့ကိုယ်တိုင်လေးပဲသူတို့ရဲ့ဒီကပ်ဖွဲ့ပေါ်နေ survive ဖြစ်အောင်ပေါ့နော်။ဘဝရည်တည်နေထိုင်ရေးနောက်တစ်ခုကတော့ဒေမက်ခရမ်းမိကြောက်တက်စီတမရောရှင်မျိုးတိုက်ခိုင်းအောင်
ခင်မိလေးနဲ့ဒီပါလေဝယ်ယူတတ်စနေရောဒါလေဘယ်ဘက်ဆန်နေရလဲဘယ်ဘက်ဆန်သူတို့ဘစ်စနက်မှာမရှိဘဲနဲ့မရှိတော့ဒီမွေးရေးစေဝါပဲရောက်လောက်နေတာပဲသူဟာမြန်မာနိုင်ငံရဲ့တပ်ဖွဲ့မှာရဲချုပ်တာဝန်အထိထမ်းဆောင်ပြီးအငြိမ်းစားယူခဲ့သူဖြစ်တယ်လို့မွေးရေးစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါမြတ်အန်ရဲ့တာစီကာဝယ်ရေးဘဟုအဖွဲ့မှာလည်းဥက္ကဋ္ဌတာဝန်ထမ်းဆောင်န မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့ယခုနှစ်ပိုင်းတွင်မှမက်သာဖက်တမင်းထုတ်လုပ်မှုတွေမြင့်တက်လာတာနဲ့အမျှဘိန်းဆိုင်ပြိုမှုကလည်းလျော့ကျလာပါတယ်။မြန်မာနိုင်ငံမှာဟီရိုအင်းအပါအဝင်ဆေးပြားတွေဖြစ်တဲ့ယာဘအိုက်စ်တိုရဲ့ထုတ်လုပ်မှုတွေမှာပါလက်နက်ကိုင်အဖွဲ့အစည်းချို့ရဲ့ပါဝင်ပတ်သက်မှုတွေရှိနေပါတယ်။ပြည်ပနိုင်ငံတွေကိုတင်ပို့ဖို့မူရစ်ဆေးတွေအကြီးအကျယ်ထုတ်လုပ်နေစဉ်မှာပြည်ရင်းမှာတော့ဈေးပေါ်တဲ့ယာဘနဲ့ဟီရိုအင်းလိုမူရစ်ဆေးတွေကိုနိုင်ငံနဲ့တဝန်ရောက်ချနေတာဖြစ်ပါတယ်။ကျွန်းလာကုံရွာသားအချို့ကတော့သူတို့နယ်ကရဲတပ်ဖွဲ့ဝင်တွေကမူရစ်မှောင်ခိုသမားတွေနဲ့လက်ပေးလက်ယူဆက်နွယ်မှုတွေရှိနေနိုင်တယ်လို့တန်တရားရှိကြပါတယ်။ရဲမှုအောင်ဆန်းဦးကတော့
မူရစ်စီမံနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်တာဟုတ်တယ်ကျင်းတယ်။ဘာမှအပြေကြီးလို့မရှိဘူး။ဘာဖြစ်လို့ကျင်းလဲဆိုတော့ပြောနေတယ်ဆိုတော့ကျွန်တော်တို့ဖန်တီးရမိတဲ့ဖြစ်ကလေးကတအားများတဲ့ခံရကြရတော့ရှိတယ်။မွေးစုံကလည်းဖမ်းမိထားတဲ့တဲ့ခံရကြရတော့ရှိတယ်။2019 2020ကတော့ရှိတဲ့တော့ဒီအဖွဲ့တွေနဲ့ကျွန်တော်ရှိတဲ့ဖွဲ့ဝင်တွေနဲ့ပတ်သက်မှုမရှိနိုင်လို့ဆိုတော့ကျွန်တော်ပြောရတယ်။အဲ့ဒါအဓိကချက
်ဘလို့ပဲဖြစ်ဖြစ် NLD ပါတီမှကောလင်းမျိုးနယ်လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကတော့ရတဲ့ဖွဲ့ဝင်တွေနဲ့မူရစ်အမှောင်ခိုသမားတွေအကြားဆက်နွယ်မှုမရှိဘူးဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ကြောင်းပြောကြပါတယ်။
ကျွန်တော်ကတော့လူတို့ကိုယ်စားလှယ်တယောက်အနေနဲ့ကတော့ရဲရောကျွန်တော်တို့အုပ်ချုပ်ရေးရောကျွန်တော်အများနဲ့မှားတာတခုရှိရဗျာ။ဒီနေ့မှတည်းရင်လုံးဝတောင်းမစားပါနဲ့သူကျွန်တော်မှားတာရှိတယ်ရှိတယ်။ဒီလည်းပဲတပိလက်ယူတွေกินလွတ်နေတယ်လို့ကျွန်တော်မှယုံကြည်ချက်မရှိပါဘူး။ကျင်းနေတာတော့ကျွန်တော်ရှိမှမမြင်ရဘူး။ဒါပေမဲ့တပိလက်ယူกินတယ်လို့ကျွန်တော်ယုံကြည်ချက်မရှိဘူ
း။ကောလင်းမြို့နယ်ပြည်သူ့ဆေးရုံမှာပြင်ပလူနာအဖြစ်နဲ့လက်ရှိမတရုံနေစဉ်လာရောက်တောက်တုံးနေသူပေါင်းက200ကျော်ရှိပါတယ်။ဆေးရုံအကြီးဒေါက်တာမိုးဆွေကတော့မူရစ်ဆေးရုံနဲ့ပတ်သက်ရင် harm reduction လို့ခေါ်တဲ့အန္တရာယ်လျှော့ချမှုဆိုင်ရာကုထုံးတွေဟာမူရစ်ဆေးဆွဲလူနာအတွက်တာမကလူဖွဲ့စည်းအတွက်ပါဖြစ်ပွားလာနိုင်တဲ့စိုးကျိုးတက်ရောက်မှုတွေကိုလျှော့ချပေးနိုင်တယ်လို့ဆိုပါတယ်။ဟာ
မက်ဒရုံးတောက်တာကြတော့ကျွန်တော်တို့ကမှတ်ပုံတွေဆိုင်ရတာတင်ဝင်တောက်ရလားမက်ဒရုံးကျွန်တော်တို့ကမှတ်ပုံတွေဆိုင်ရတာတင်ဝင်တောက်ရပဲသူတို့ဟောလို့ဆရာမလို့အဲ့လိုတင်ဝင်တောက်ရတာဒီမှာသူ့အန္တရာယ်ပြီးတော့သူတို့ဟုတ်လားဆေးသမားတွေကဆိုတော့သူကစီလို့မဆိုရင်ငွေကြီးလည်းတော့လိုတယ်နော်ငွေကြီးလိုတဲ့ဆံမှာပါလို့လားငွေကြီးလိုတဲ့ဆံမှာဒီငွေလိုတဲ့ဒီမိရောက်လို့ဖြန့်ပြီးရပါဟုတ်လားပထမမှုတွေရှိ
သူစရာမှုတွေရှိ
ဟုတ်တယ်အဲ့ဒီနဲ့သူတို့ဒီစေဖို့ရောက်လို့ဖြန့်ပြီးရတယ်နော်အဲကျွန်တော်တို့ကလူ
တော်ကြတာကြတော့ဟုတ
်လားအဲ့ဒီဒီမထမမှုတွေကိုလည်းဟဲ့ဟုတ်လားသူတို့ဒီမှာအလကားတော့အလကားတော့အဲ့ဒီမထမမှုတွေသူလုစရာမလိုတော့ဘူး
ဆေးရုံရဲ့မဒရုံတိုက်ကုသဆောင်မှာတော့တူဦးသေးသောအစိုးရဝန်ထမ်းဖြစ်သူအကြီးတန်းသူနာသူဆီယာမာကြီးဒေါ်တီယာမြင့်ကိုမန္တလေးအဖွဲ့မှဝန်ထမ်းနှစ်ဦးကကူညီပေးလျက်ရှိပါတယ်။သူနာပြုဆီယာမာကြီးဒေါ်တီယာမြင့်ဟာဆယ်စုနှစ်သုံးခုထက်မနည်းအတွေ့အကြုံရှိတဲ့အကြီးတန်းသူနာပြုဆီယာမာကြီးတူဦးဖြစ်ပေမဲ့သူ့ရဲ့လစာကတော့တလကို2,300ပဲရရှိပါတယ်။မူရစ်ဆေးဆွဲသူအရေးအတွက်ဟာကောလင်းမြို့နယ်မှာနှစ်စဉ်မြင့်တက်လာတယ်လို့ပဲလိုအပ်ချက်များစွာရှိသေးတဲ့သူတို့ရဲ့ဆေးရုံအနေနဲ့လဲစိန်ခေါ်မှုတွေနဲ့ရုန်းကန်နေရတယ်လို့ဒေါ်တီယာမြင့်ကပြောပါတယ်။မူရစ်ဆေးဝါးနဲ့ပတ်သက်လာရင်အသိပညာပေးရင်းနဲ့တားဆီးကာဝယ်ရေးတွေဟာအကောင်းဆုံးဖြစ်တယ်လို့သူမကဆိုပါတယ်
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကညွှန်လင်းမိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာစနေညတရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါပြည်သူကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာဒိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American Tan ရဲ့အခုထုတ်လွှင့်နေတဲ့တင်းငွေတွေမနက်ခင်းအစီအစဉ်ကိုမနက်9:00အထိလိုင်းလွင့်မီတာ32 kHz 9335ဖိုင်ဒိုမီတာ40 kHz 983ညဖိုင်ဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီရခိုင်မှာအင်တာနက်ဖြတ်တောက်တာဘာအကျိုးရှိသလဲဆိုတဲ့အကြောင်းကိုဆွေးနွေးကြပါမှာပလောဝနဲ့ရခိုင်ပြည်နယ်တွင်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာဟာတကယ်ပဲလုံဆောင်တဲ့လုပ်ရတစ်ခုပါလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာပါလဲ။ဘယ်သူတွေနှိမ့်နာနိုင်ပါသလဲ။စာရတွေကိုစနေညတိုင်းရိုက်လေလံအစီအစဉ်မှာကိုကျော်ကျော်သိန်းဆွေးနွေးတင်ပြထားပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုင်းရိုက်လေလံအစီအစဉ်ကကြိုးဆိုပါတယ်။ဒီကနေ့ဖေဖော်ဝါရီလ3ရက်တနင်္လာနေ့ကစပြီးတော့ချင်းပြည်နယ်ကပလောဝါမြို့ရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီတော်မောင်တော်ရသေးတော်ပုံနှကျွန်းမြောက်ဦးကြောက်တော်မြေပုံနဲ့နင်းပြမြို့နယ်ရှင်းမြို့နယ်စုစုပေါင်းဆိုတော့ကိုမြို့နယ်ပေါ့ဗျာအဲဒီမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးတွေကိုရပ်ဆိုင်းလိုက်ပါတယ်ခဏရပ်ထားလိုက်တယ်ပေါ့လေယာယီရပ်ထားလိုက်တယ်ပေါ့ပြောထားတာတော့3လလို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုလိုမျိုးဒီနေရာတွေကဒါကျွန်တော်တို့ပြည်သက်တွေအားလုံးသိထားပြီးတဲ့အတိုင်းပဲမြမတက်မတော်နဲ့ရခိုင်တက်တော်အေးအေးနဲ့ကိုင်ဖွဲ့နဲ့တိုက်ပွဲတွေမကြကနာဆိုသလိုအပြင်းထန်ဂျူကြဂျူကြနေစဉ်လိုပဲတိုက်ပွဲဖြစ်နေတဲ့နေရာတွေပါဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်တာကတကယ်ပဲလှုပ်ဆောင်တဲ့လိုရတစ်ခုပါလို့ကျွန်တော်တို့သတင်းရှင်တွေကယူဆပါသလားဒီလိုဖြတ်တောက်လိုက်တဲ့အဓိကရည်ရွယ်ချက်ကရောဘာဖြစ်မယ်လို့ယူဆပါသလဲဒီလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာကနေဘယ်သူတွေအကျိုးရှိပြီးတော့ဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါသလဲဒါကိုကျွန်တော်တို့ဒီညအဓိကဆွေးနွေးသွားကြဖို့ပါပင်တိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ဒီနေရာမှာပင်တိုင်ဆွေးနွေးသူ2ဦးကတော့ကျွန်တော်တို့ရဲ့ရခိုင်ခြေဆိုင် view ရေတရင်တော့ကိုတက်နိုင်ပါကိုတက်နိုင်ကတကယ်မြေပြင်ပေါ်မှာတရင်ယူနေတာဖြစ်တဲ့အတွက်ကိုတက်နိုင်ရဲ့ပြင်ပေါ်ကအခြေအနေမျိုးကိုကျွန်တော်ကြားကြရပါမယ်နောက်တစ်ယောက်ကတော့ကျွန်တော်အခုကျွန်တော်တို့ထုတ်လို့ရမှုကိုရနိုင်ကဆက်သွယ်နေတော့မှရှိပါသေးတယ်ကျွန်တော်တို့ဆက်သွယ်ရတဲ့အချိန်မှာဒီလိုင်းမော့တင်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးတော့ကြပါမယ်ဒီ season အတွဲဓာတ်ရက်ပေါင်းကိုဆွေးနွေးခြင်းနဲ့တော်ရရှိနေလေပုံမှန်ထက်များတယ်လို့ပြောရပါမယ် email ပို့ထားတာကျွန်တော်တို့ Facebook မှာမှတ်ချက်ရေးထားတာကျွန်တော်တို့ရဲ့ VOA Burmese NewsFacebook Messenger ကနေတစ်ဆင့်ပြေးပို့ပြီးတော့ဆွေးနွေးထားတာအတော်များများကိုရှိပါတယ်။ကျွန်တော်အချိန်ရတဲ့25မိနစ်အတွင်းမှာတားနိုင်တဲ့များအားလုံးကိုဖော်ပြပေးနိုင်မှုကြိုးစားပါပါမယ်။သောတာရှင်တွေအားလုံးတိုက်ရိုက်ဆွေးနွေးမဲ့သူတွေအားလုံးလည်းပါဝင်ဆွေးနွေးနိုင်မှုကျွန်တော်တို့ကြိုးစားသွားပါမယ်။တကယ်လို့များကြံခဲ့တယ်ပြုခဲ့တယ်ဆိုရင်တော့နားလည်ခွင့်လို့ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံခြင်းပါတယ်။ဆိုတော့ကျွန်တော်တို့ကိုတက်နိုင်စီကအခြေအနေကိုအရင်ဆုံးနားဆင်တားထောင်ကြည့်အောင်ပါ။ကိုတက်နိုင်ကြားရပါတယ်နော်။
ဟုတ်ကဲ့ကြားရခင်ဗျာ
ဆိုတော့ကျွန်တော်ပထမဆုံးသိချင်တာကကိုတက်နိုင်ဒီသတင်းကိုကိုယ်တိုင်လိုက်ခဲ့တယ်ကိုယ်တိုင်သတင်းရေးခဲ့တယ်မီးမြန်းစုံစမ်းခဲ့တယ်ဆိုတော့ဒီလိုအင်တာနက်ဖြတ်ထားလိုက်တာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရဘက်အဖွဲ့ဘက်ကဘာများပြောပါလဲလဲကိုတက်နိုင
်ဟုတ်ကဲ့ဒီအင်တာနက်ဖြတ်ထားတာနဲ့ပတ်သက်ပြီးတော့เนาะကျွန်တော်အဲဒီအင်တာနက်ဖြတ်ထားတဲ့နေ့ကအစိုးရဘက်ကိုမေးကြည့်တာပေါ့နော်ဥပမာဒီအစိုးရဘက်ပြောခွင့်ရလေးမေးကြည့်တယ်နောက်ပြီးတော့ဒီရခိုင်ပြည်နယ်ဒီလုံခြုံရေးနဲ့ဒီဘက်ရအဝန်ကြီးကိုမေးကြည့်တော့ပေါ့နော်သားတော့ဒီလိုကဒီပြည်ထောင်စုကတကယ်လောက်တာလည်းမသိဘူးကျွန်တော်တို့အနေနဲ့တော့ဒီအကြောင်းကြားတာမရှိဘူးဒီအိုင်မားအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမသိဘူးဆိုပြီးတော့ဒီလိုကဒီပြောတာရှိပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့နောက်တစ်ခုကကိုတက်နိုင်ဒီမြမဆက်သွယ်ရေးလုပ်ငန်း NPT ပေါ့နော် NPT ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မေးတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ NPT ဘက်ကရောဘာပြောပါလဲကိုတက်နိုင
်ဟုတ်ကဲ့ဒီကျွန်တော်အဲ့မှာဒီ NPT ဘက်ကိုဆက်ပြီးတော့ဆက်တွေ့ပြီးတော့မေးကြည့်တာပေါ့နော်ဒီတခိုင်တင်တွေကဒီမျိုးနေတွေနဲ့ဒီဘလော့ဝါကမျိုးနေတွေကဒီပထမတစ်ခေါက်လေးအင်တာနက်ဖြတ်တောက်ပြီးဒီဒုတိယတစ်ခေါက်ကဒီဘာကြောင့်ဒီအင်တာနက်ဖြတ်တောက်တာလဲဆိုပြီးတော့ကျွန်တော်ကမေးကြည့်တော့ဒီဒုတိယဘက်ကဒီဘာပြောလဲဆိုတော့ဒီဆက်တွေဆိုင်ရာဒီဥပဒေနဲ့ဒီဆိုပြီးတော့ဒီအင်တာနက်ကိုယာယီရဆိုင်ထားတာယာယီတော့မဟုတ်ဘူးဒီဒေရှင်ခွင့်တွေဆိုတာလေဒီလိုမသိဘူးဘာဒီလောလောဆယ်တော့ယာယီရဆိုင်ထားတယ်ဘာဒီဒီလိုကနေစေအဲ့ဒါဒီကယာဆိုင်တာလေလို့ လေလို့ရှိရင်ဒီလိုတရားထွက်လာတာကဒီအဲဆက်တည်ဆိုင်ကဥပဒေနဲ့ညီရထားရတာဖြစ်တယ်အစီအစဉ်မှုတွေတော်တော်ဒီတင်ကောင်းပါလို့ဆိုတာမျိုးပဲဒီလိုပဲပြောနေတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဒီတော်စုအစိုးရအဖွဲ့တွေကဘယ်တာဝန်ရှိသူဘယ်အဆင့်ကနေပြီးတော့အခုလိုအင်တာနက်ကိုရပ်ထားဖို့ညွှန်ကြားတယ်ဆိုတာကိုသူတို့မပြောဘူးပေါ့
မပြောဘူးကနော်ဟုတ်ဒီဒေတာနာဆိုတာတော့ဒီလိုမပြောဘူးပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့အခုလိုရှင်းမြို့နယ်ပေါ့နော်ပလဲဝါနယ်ဒုနာရခိုင်အဲကိုးမြို့နယ်ပေါ့ပလဲဝါနယ်ရခိုင်ကကျွန်တော်တို
့
ရှင်းမြို့နယ်ရှင်းမြို့နယ်အခုလိုဖြတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာတွေမှာကောကိုတက်နိုင်တိထားသလားဒီအင်တာနက်ကိုအသုံးပြုမှုကဘယ်လောက်ထိကြဲကြဲပြန့်ပြန့်ရှိပါသလဲလူနည်းနည်းပဲသုံးတာလားအလဲအလက်သုံးတာလားအများကြီးသုံးကြတာလား
အာအင်တာနက်ကတော့သုံးရပြီးသုံးများတယ်ဗျာဒီရခိုင်ဒီဘက်မှာပေါ့နော်ဒီအာမြေပတ်တယ်မလို့သုံးကြတယ်မြို့ပေါ်မှာလည်းတော်တော်သုံးကြတာပေါ့နော်ဒီအင်တာနက်ကကျွန်တော်ဒီနေ့ရခိုင်တခုတော့မဟုတ်အကုန်လုံးကဒီအင်တာနက်သုံးကြလူလားပိုင်းတွေလည်းသုံးကြတယ်အာဒီတက်ကြီးပိုင်းတွေသုံးကြပေါ့ဥမာတချို့တွေကဒီပြည်ပေါ်ရေးလုပ်ငန်းတွေသုံးကြတယ်တချို့တွေကတော့ဒီအာတတိယယူမုံအတွက်ဒီအင်တာနက်ကိုသုံးကြပေါ့နော်အာဒီအရင်ကလို့ဒီရေဒီယိုတွေပါတယ်အာ TV တွေပါတယ်လေအဲ့ဒါမှစိတ်အစိမ်မပြေဘူးပေါ့အဲ့တော့ဒီအင်တာနက်ယူမုံကုန်ရပေါ်ကပဲဒီလိုသတင်းတွေသိကြတယ်ပြီးတော့ဒီဘာဖြစ်နေဘာဖြစ်နေဆိုတော့တတိယချက်တွေရကြရပေါ့နော်အဲ့တော့ဒီလူကြီးပိုင်းတွေရောလူကြီးပိုင်းတွေရောဒီအကုန်လုံးကြီးသားဒီအင်တာနက်သုံးကြရခင်ဗျာဟုတ
်ဟုတ်ကဲ့ဆက်သွယ်ရေးကတော့ကောင်းသလားအချိန်ဆက်လို့ရတာရောကောင်းသလားအမြန်နှုံးလို့ဘာလို့လေးနေတာတို့စိတ်လို့ချိတ်လို့မရတာတို့အဲ့ဒါမျိုးတွေအခက်အခဲရှိသလား
အာအင်တာနက်ကတော့အဲ့လိုကြီးကောင်းတယ်လို့တော့ပြောလို့ရတဲ့ချိန်မှာမပါဘူးခင်ဗျာဟုတ်ကဲ့ခဲအဲ့ဆက်ဒီမှာဒီအင်တာနက် line ရတော့လေပေါ့နော်ဥပမာဆိုလို့ရှိရင်ဒီအာနောက်ဆက်ဆိုလို့ရှိရင် line ပြေမကောင်းဘူးဘူးဒီကောင်ဘက်ဆိုလေ line ကပြေမကောင်းဘူးအဲ့ဆက်ဒီအဓိကဒီအာရခိုင်ပြည်နယ်ရဲ့နေတော်များမျိုးနေတွေကအင်တာနက် line ကတော့ပြေမကောင်းကြဘူးဆိုတာဟုတ
် internet ဆက်သွယ်ရေးကုမ္ပဏီ၄ခုရှိတယ်ဗျာ MPT ရဲ့ Telenor ရဲ့ Ooredoo ရဲ့ပြီးတော့ Mytel ရဲ့အဲ့ဒီအထဲမှာဒီမျိုးနဲ့ကိုမျိုးနဲ့မှာအဲ့ဒီ၄ခုစလုံးရလား
အာအရင်ကတော့၄ခုစလုံးရတယ်ခင်ဗျာဟုတ်အခုတော့မရဘူးပိတ်ထားတာဆိုတော့၄ခုစလုံးတော့ဒီလိုတယောက်နဲ့တယောက်သုံးတာတော့မကြည့်ရဘူးတယောက်က mandate သုံးရင်သုံးရင်တယောက်က origin သုံးရင်သုံးရင်ပေါ့အဲ့လိုမျို
း
ဒီလိုဒီနေ့ MD ကောင်းဆိုလို့ရှိရင် origin ကြောင်းသုံးရင်အဲ့လိုမျိုးပေါ့ဒီလိုအင်းရှင်းကြရတော့ဒီလိုမှအကုန်ရှိကြပေါ့ဟုတ်လေးမျိုးစလုံးတော့
ဟုတ်ကဲ့ဟုတ်ကဲ့ကိုတက်နိုင်ကျွန်တော်တို့တော်တော်ရှင်နေဆွေးနွေးတာဆက်ပြီးနောက်ထောင်ကြအောင်ပါပထမအဆုံး American ပြည်တော်စုကကိုခိုင်ဆိုးဆွေးနွေးဖို့အလှည့်ကြပါတယ်ကိုခိုင်ဆိုးဆွေးနွေးပါခင်ဗျလိုရင်းတူရှင်
းဟုတ်ကဲ့ပါ internet packing ကတော့နိုင်ငံသားအခွင့်အရေးညီညွတ်မှုမရှိလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ဆက်လက်ဖို့ရှိပါတယ်။တခြားတိုင်းနယ်ပြည်နယ်တွေကတိုင်းရင်းသားတွေကတော့အင်တာနက်သုံးခွင့်ရှိပါတယ်။ရခိုင်ကလူတွေကတော့အင်တာနက်သုံးခွင့်မရဘူးဆိုလို့ရှိရင်တော့လူအခွင့်အရေးရှိုးဖောက်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ရခိုင်လူမျိုးတွေကတမင်သက်သက်လူအခွင့်အရေးရှိုးဖောက်တယ်လို့ပဲကျွန်တော်ယူဆပါတယ်။ဒီလိုရှိုးဖောက်မှုတွေဖြစ်နေတဲ့ကာလပတ်လုံးရခိုင်ပြည်မှာတော့စိတ်မိကတော့ဒီထက်မကပေါ်မကြည့်ထွက်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ဟုတ်ကဲ့ပါကျေးဇူးပါပဲ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခိုင်ဆိုးခင်ဗျ။ကျွန်တော်တို့ကို Facebook View Burmese News Facebook မှာ comments လာရေးထားတဲ့သောတာရှင်သူရဲ့ comment ချက်ကိုဖတ်ပြခြင်းပါတယ်။ John Nering Thon လို့ယူဆမယ်ထင်ပါရဲ့အဲ့ဒီအကောင့်နာမည်ပါ။ Internet line ဖြတ်တော့လို့ငြိမ်းချမ်းရေးအတွက်လည်းမရသလိုစိုးကျိုးတွေပဲများလာပြီးဒီမိုကရေစီခေတ်ကိုရောက်မှတည်င်းအမှောင်ချတာနဲ့တူတယ်ကြရတယ်။ဒါကသောတာရှင်သူရဲ့မှတ်ချက်ပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ email ကနေပြီးတော့ပို့ထားတဲ့တော်ရရှင်တူရဲ့ email ကိုတော့ဥစိမ့်မောင်မိတ်တီလာရဲ့ email မဆုမွေဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်သူရဲ့ထင်မြင်ယူဆချက်ကိုပြောရရင်တော့တဲ့စစ်တပ်ကစီရေးစီမံချက်အရာလုပ်တယ်လို့ထင်ပါတယ်အင်တာနက်ဖြတ်တဲ့ area ဟာစီရေးအရာ AA တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ထိတွေ့မှုများနေတဲ့နေရာတွေဖြစ်ပါတယ် AA ကိုသတင်းပေးဆက်သွယ်မှုဖြတ်တောက်ဖို့အတွက်အင်တာနက်ကိုဖြတ်တာဟာစီရေးအရာလိုအပ်ချက်ဖြစ်လို့လုပ်တင်တဲ့ကိစ္စဖြစ်ပါတယ်အေအေကိုထိခိုက်စေတယ်လို့ယူဆပါတယ်စစ်တပ်အတွက်စီးရေလှုံရှားမှုသတင်းမပေါက်ကြအောင်ကာကွယ်နိုင်လို့စစ်စင်ရေးအရာအကျိုးရှိပါတယ်အခြေအနေနဲ့အချိန်အခါအရသတင်းလမ်းကြောင်းဖြတ်တောက်ခြင်းကစီးရေလိုအပ်ချက်ဖြစ်ပါတယ်စစ်နဲ့မပတ်သက်တဲ့ပြည်သူတွေအတွက်ကတော့မလွဲမရှောင်သာအနစ်နာခံရမှာပဲလို့ထင်မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဆိုတော့ကိုတက်နိုင်ရေးဒီမှာစစ်နဲ့မပတ်သက်တဲ့ပြည်သူတွေထိခိုက်နေတာမယ်ဆိုတော့ကိုတက်နိုင်ရဲ့မြေပြင်အတွေ့အကြုံကြောင့်ဒီလိုအင်တာနက်ပိတ်လိုက်ခြင်းအပြင်အဓိကလူလူကဘယ်နေရာမှာအတိအကျသွားပြီးထိခိုက်မယ်လို့ကိုသက်နိုင်ယူဆလဲ
အတိအကျတော့ဒီရခိုင်ပြည်တွေကဒီနောက်ပိုင်းတစ်ခုလုံးကသိသိနေနေလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီမကြာခဏဆိုလို့လေဒီဒေတာချန်တွေတန်ရရတာလေဒီဥပမာဒီကျူလာတွေမှာဒီလက်လက်ကြီးပြတ်ထားတယ်ခဏခဏဆိုဖြစ်နေတာပေါ့နော်အဲ့တော့သူတို့အတိအကျဒီထိခိုက်နေတာမျိုးကတော့ပြောရမယ်ဆိုလို့ဒီအတိအကျဒီတတိယသူတို့နေဒီမှာဒီဒေတာချန်တွေဘာဖြစ်နေလဲဆိုတော့ ตะชาติดีมูเตเตเปื่อยดิตะชาติดีดิอันนั้นได้ทุกข์มีอะไรวะเนาะอดีตก็ดีโลดดีตะเองเสร็จแล้วยายอยู่มุมไปอ่ะอดีตก็ที่ไข่ครับวะนอกตะคู่ก็บาเรชื่อมุเลยสรุปดีอุ่มมาดีมีเรื่องมีทุกข์สรุปอยู่มาเวแมนนี่ก็ทุกข์มีก็สรุปอ่ะดีอินเทอร์เน็ตไลน์ขึ้นมายาละครับๆเออดูได้ดีมีทุกข์ดาแล้วดีอินเทอร์เน็ตตรงนี้ก็เลยย้ายไปมาขึ้นไข่เลย
นะนอกนอกตัวบาชื่อเลยดีอาการนี้ก็ดีเอ็นจีโอเลยไอเอ็นจีโอเลยแล้วซึ่งชื่อเนี่ยตะคุณรู้ชื่อเลยดีตัวเนี่ยดีอยู่เนี่ยอะไรดีไอ้ไอ้ตัวดีอยู่เนี่ยได้อยู่มาชื่ออ่ะบ่เนาะโอเคแล้วดีเอ็นจีโอจะต้องมีหน้าอินเทอร์เน็ตเนี่ยเป็นโลโลอ่ะนะตรงนี้จะบอกว่าเป็นโลโลอ่ะคือว่าดีอดีตก็ตัวเนี่ยดีเดต้าคอนโทรลไปไงอดีตก็ที่ไข่ตัวอ่ะบ่ดูไลน์ตรงนี้เนี่ยก็ดูอลุดีเลยไม่ปีหยอดเอาโอเ
ိုင
်းဟုတ်ကဲ့
အဲ့တော့ဒီအများကြီးတော့ထိခိုက်တာပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒီမှာကျွန်တော်ဒီနေရာမှာတစ်ချက်ပြောချင်တာကကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ဆွေးနွေးတာ Messenger ကနေပို့ပြီးဆွေးနွေးတာ Facebook မှာ comment ရေးပြီးဆွေးနွေးတာတွေထဲမှာဒီလိုပိတ်လိုက်တာကိုထောက်ခံပြီးတော့ဆွေးနွေးရေးသားချက်တွေလည်းအများကြီးပါပဲအထူးသဖြင့်ကတော့အဲ့ဒီထောက်ခံရေးသားချက်တွေကဥမာဟလာအိန္ဒိယမှာဆိုရင်လေတဲ့ချက်တာပဲအိန္ဒိယမှာကျွန်တော်တို့ Kashmir data ပေါ့ဒီ Kashmir data ကိုအထူးကိုပိုင်အုပ်ချုပ်ခွင့်အဆင့်တန်းကနေရုပ်သိမ်းလိုက်ပြီးတဲ့နောက်အဲ့မှာရုပ်သက်သက်ချင်းတွေဖြစ်လာမှဆိုလို့အိန္ဒိယဘူဆိုးရွားကကြိုကာအနေနဲ့ internet ကိုဖျက်ပါတယ်ဒါပေမဲ့နောက်ပိုင်းမှာအိန္ဒိယတရားရုံးချုပ်ကအဲ့ဒီကိစ္စကိုကင်တွယ်ပြီးတော့အစိုးရကိုအင်တာနက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့တရားရုံးချုပ်ကညွှန်ကြားလို့အစိုးရကပြန်ဖွင့်ပေးခဲ့ရပါတယ်။ဘယ်နိုင်ငံမှမဆိုစစ်ဖြစ်ရင်ဖြတ်တာပဲလို့ပြောတဲ့သောတာရှင်တွေလည်းရှိပါတယ်။တခါအမုန်းစကားဖြန့်လို့မရတော့ဘူး။အေးအေးကိုသတင်းပေးလို့မရတော့ဘူးဆိုပြီးတော့ပြောတဲ့မှတ်ချက်ပေးတဲ့သောတာရှင်တွေလည်းရှိပါတယ်။အခုကျွန်တော်တို့နောက်ထပ်အီးမေးလ်တစ်စောင်ပေါ့ကိုမင်းအောင်ထက်ဆိုတဲ့သောတာရှင်ပို့ထားတဲ့အီးမေးလ်ကိုတော့နောက်လောက်ဖတ်ပြပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ရခိုင်မှာအင်တာနက်ဖြတ်တောက်ခြင်းအပြင်နဲ့ရခိုင်ဒေသခံတွေရဲ့လူမှုဘဝစီးပွားရေးမှာတိုးပြီးတော့ထိခိုက်စေမှာဖြစ်ပါတယ်တဲ့ရခိုင်ဖက်မှာတရင်အချက်လက်တွေစီးဆင်းမှုပြတ်တောက်လာမှုနဲ့အတူတဲ့လူခွန်ရေးချုပ်ဖောက်မှုအကြီးအကျယ်ကျုံလာနိုင်ပါတယ်လို့ပြောပါတယ်အဆိုဆုံးအနေနဲ့နောက်ထပ် genocide case နောက်တစ်ခုတောင်ကျုံလာနိုင်ခြေရှိပါတယ်တဲ့ရခိုင်လူထုဟာဆင်းရဲဒုက္ခနဲ့တစ်ထက်နဲ့လာတာအသေးချပါပဲဒါတွေကရခိုင်လူထုခံစားရမယ့်အကျိုးဆက်ပါတဲ့ဘာမှာအစိုးရအနေနဲ့အင်တာနက်ဖြတ်တောက်တည်င်းအမောင်ချလိုက်ခြင်းအပြင်လွန်စွာအကျိုးကျေးဇူးရှိနိုင်ပါတယ်တည်င်းအမောင်ချခြင်းအပြင်အခြေအနေမှာသက်တည်မှန်တွေကိုနိုင်ငံသားအတိုင်းအဝိုင်းတို့မရောက်နိုင်အောင်တားဆီးကူညီပေးနိုင်ပါတယ်တဲ့ freedom of expression မရှိတော့အစိုးရတည်င်းထုတ်ပြန်ချက်တာအတီးအစိုးရတည်င်းတာအမှန်ဆိုပြီးတော့ဖြစ်လာနိုင်ခြေရှိပါတယ်ဒါကဘာမှာအစိုးရအရရှိလာမယ့်အကျိုးခံစားခွင့်မှာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့တန်လောင်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီနေရာမှာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ထိခိုက်တယ်စသည်အားဖြင့်လူ့ခွင့်ရေးထိခိုက်တယ်ဒီလိုပြောဆိုမှတ်ချက်ပေးကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တကယ်ကတော့နောက်ထပ်ပင်တိုင်းဆွေးနွေးပေးမယ့်သူတို့ကိုဖိတ်ခေါ်ထားတာပါဒါပေမဲ့အခုချိန်ထိကျွန်တော်တို့တယ်လီဖုန်းဆက်သွယ်လို့မရတဲ့အတွက်သောတာရှင်တူဘက်ကျွန်တော်လှည့်ပါမယ်အခုသောတာရှင်ကတော့ကချင်ပြည်နယ်ကဦးဆိုင်အောင်ကျော်စန်းပါဦးဆိုင်အောင်ကျော်စန်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့အခုကကျွန်တော်ရခိုင်ပြည်နယ်မှာအဲ့ဒါနဲ့လိုင်းကိုဖြတ်တောက်လိုက်တာပါတော့ကျွန်တော်တပ်တော်လူခွင့်ရေးနဲ့ကြောင်းကြောင်းနဲ့ဥလုံနိုင်တဲ့ကလို့ဖန်ပြီးရလို့ပဲကျွန်တော်ပြောပြမှာလည်းဟုတ်ကဲ့ပြေးပြေးနိုင်ပြပါလေ
ဟုတ်ကဲ့ဦးဆိုင်အောင်ကျော်စန်းအခုလိုလိုရင်းတူရှင်တိတိမိမိဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ဒီတစ်ခါတော့နောက်ထပ်အီးမေးလ်တစ်စောင်ပဲလှည့်တင်ပါတယ်သူကမြောက်ဦးကမောင်ဖြူတန်းပို့ထားတဲ့အီးမေးလ်ပါမဆုမှုရေ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ပိတ်ခြင်းဟာလူကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့အခိုင်အမာပြောချင်ပါတယ်တဲ့ရခိုင်ပြည်ရဲ့အရေးကလိုအပ်လို့အသုံးပြုနေသလားလို့ဒေါ်စုကိုမေးခွန်းထုတ်ချင်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျခုနကတော့ကျွန်တော်တို့ဆွေးနွေးသွားချက်တခုလိုပါပဲကိုကျွန်တော်ရဲ့ပြည်နယ်ဆွေးနွေးသူကိုတက်နိုင်ပြောသလိုပဲဒီမှာ Facebook comment မှာရေးရဲဆိုတဲ့အကောင့်နံပါတ်နဲ့ရေးထားတဲ့သောတာရှင်ကတော့တကယ်အင်တာနက်အသုံးပြုပြီးအလုပ်လုပ်နေသူတွေအတွက်တော့တော်တော်လေးအခက်အခဲဖြစ်ပါတယ်လို့ရေးထားပါတယ်။နောက်ကြော်ထွေးဆိုတဲ့နံပါတ်နဲ့အကောင့်ရှင်ကလည်းပဲအင်တာနက်ပိတ်တာရဲ့သတင်းသမားတွေကိုဝင်ငွေမပြူတာကလူခွင့်ရချိုးဖောက်နေပြီဆိုတာသိကြနေတယ်။အစိုးရနဲ့စစ်တပ်ကရခိုင်လူမျိုးတွေကိုအမုန်းတရားနဲ့ဆက်ဆံနေတယ်လို့ပဲမြင်မိပါတယ်။ပြည်တွင်းစစ်ဟာရခိုင်ပြည်နယ်တစ်ခုတည်းဖြစ်နေတာမဟုတ်ပါဘူး။ဗမာပြည်ကလွဲရင်တိုင်းဒေသပြည်နယ်တွေမှာအကုန်လုံးစစ်ဖြစ်နေတာပဲ။တခိုင်မှာအင်တာနက်ဖြတ်တာမတရားဘူးလို့မြင်ပါတယ်။အေးအေးနဲ့တိုက်ပါပြည်သူတွေကိုဒုက္ခမပေးကြပါနဲ့လို့ NLD အစိုးရကိုပြောကြင်တယ်ဆိုပြီးတော့ရေးထားပါတယ်။ဆိုတော့ကျွန်တော်တို့ကအခုလို့ပိတ်လိုက်တာဘာကြောင့်ပိတ်တယ်ဆိုတာကျွန်တော်တို့ဒီကြားမသိရဘူး။ခုနကကျွန်တော်တို့ရဲ့ဒေသတော်ကိုတက်နိုင်ပြောသွားသလိုပဲ MPD ကတာဝန်ရှိတဲ့လူကပြောတာမှာတော့ဟလာဆက်သွယ်ရေးဥပဒေအရပိတ်တယ်လို့ပြောတယ်။အဲဒီမှာလည်းဘယ်ပုံမှန်ဘာကိုရည်ညွှန်းပြီးပိတ်တယ်ဆိုတာကျွန်တော်တို့ကမသိဘူး။ဒါပေမဲ့အများစုကတော့ယူဆတာတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အခါကျတော့ဟလာဒီတိုက်ပွဲတွေကတရင်နေအပြင်ကိုမရောက်ဖို့တခါတော်တော်များများပြောကြတာကတော့ရခိုင်လူထုကအေးအေးကိုတရင်မပေးနိုင်အောင်လို့ဒီလိုအင်တာနက်ပိတ်တာဒါဟာစစ်မြေပြင်မှာလုံနေကြဒီအတွက်စစ်မြေပြင်မှာတော့ထိရောက်တယ်ဆိုပြီးတော့ပြောကြတာရှိပါတယ်။ဆိုတော့ကိုသက်နိုင်ကိုသက်နိုင်ကရော ဒီလိုအင်တာနက်ပိတ်လိုက်တာကအေးအေးအဖွဲအတွက်အတင်းရယူဖို့မှာအဲ့လိုအခက်အခဲဖြစ်သွားနိုင်တယ်လို့ကိုသက်နိုင်တိထားသလောက်တင်းအခြေအနေလိုက်ထားသလောက်တင်းအခြေအနေကဘယ်လိုနားလဲပါဒလဲ
ကျွန်တော်အနေနဲ့ပြောရရင်ဆိုရင်တော့ဒီအင်တာနက်တစ်ခုဆိုရင်ကိုယ့်ကိုဒီ black နဲ့တက်ပြီးတဲ့စာဟာဒီအင်တာနက်ရှိမှပဲပြေးလို့ရမှာမဟုတ်ဘူးလေပြေးနေပြီးကြတော့ပုံစံပြေးလို့ပြေးလို့ရတာပေါ့ဒါနဲ့ဒီအင်တာနက်ကိုပိတ်လိုက်တာကဒီကိုယ့်ကိုတတိပေးကိုအတော့ကြားသိလိုက်တာတော့ကျွန်တော်ဒီတော့မဖြစ်နိုင်ဘူးအဓိကဒီအဲ့ဘက်ဒီမှာဒီဘယ်လိုပြောရမလဲဒီ data ခင်တွေကထပ်ပြီးနေရတယ်ဒီကိစ္စကတိုင်းမှာဟုတ်လို့ပြင်သိတော့လေဒီအင်တာနက်ပိတ်ပြီးလို့တပတ်အတင်းမှာပဲဒီရတိတော်မျိုးနေမှာစီးပေးဆောင်က6000တတိကိုတိုးလာပေါ့နော်အဲ့တော့ဒီသူတို့နေမှာဒီတတိပေးကိုနေနေတာပေါ့သူတို့အဲ့လိုဒီလိုဒီဘယ်နဲ့သမီးတွေရှင်ကြားပြီးတော့သူတို့ကြားပြီးတည်ရမလားဒီလိုလည်းနေကြည့်ကြမလဲအဲ့အဲ့ဒီစိတ်ရေပဲရှိနေတာဆိုတော့လေဒီလိုတတိကအဲ့လိုတတိပေးရတဲ့ဒီအဲ့လိုဒေတာချန်နေတော့ကျွန်တော်တော့အဲ့ဒါတော့တိတ်မဖြစ်ဘူးအဓိကတော့ဒီမှာနေပိတ်လိုက်တာကတတိပေးတာကိုတော်စီတော့မဟုတ်ဘူးအဓိကဒီလူတွေမှာအဲ့လိုသာတလို့ရှိရင်ကျွန်တော်တို့ဒီတတိထောက်တွေကိုအဲ့ဒါညီညီတွေကိုဘာလို့တတိကိုမပေးတာလဲပေါ့ဖြေရမယ်နေလို့အဲ့ဒါတော့ effort တွေကိုဘာလို့ဒီစက်တွေအင်တာနက်တခုတွေမဟုတ်တော့ရင်းလာရင်ဥပမာဆိုလို့ရှိရင်ကြောက်တော့ကနေညအုပ်ကိုဆန်တင်နေဆန်နေပါလေတင်ဖို့မျိုးဆိုလို့ရှိရင်ဘာလို့လမ်းမှာသိသေးတာလည်းလောက်ရတာလဲဆန်တင်ဖို့အတွက်ဘာလို့ဒီကြမေးရတာလဲပေါ့အဲ့ဒါတွေကအများကြီးရှိတာပေါ့နော
်အ
ဲ့တော့ဒီကျွန်တော်အမြင်ပြောလို့ရှိရင်တော့ဒီအင်တာနက်ပိတ်တယ်ဆိုတာကတော့အမှန်တရားကိုကြောက်တဲ့အတွက်ပေါ့နော
်ဒီက
အဓိကတော့ဒီအမှန်တရားကိုမလိုလားတဲ့ဒီခုမ
ှ
ဒီဘယ်လိုပြောရမလဲလူကြီးရှုံးတော့တာတွေကိုလုံးဝအတွက်ဒီလိုဒီဘယ်လိုပြောရမလဲဒီ
ကိုတက်တဲ့ခဏလေးအဲ့ဒီမှာရထားလိုက်အောင
်ကိုတက်တဲ့ခဏလေးလိုက်တာလို့ကျွန်တော်မြင်တယ်အဲ့ကတော့လူကြီးရှုံးဖို့အတွက်ပေါ့
ကိုတက်တဲ့အဲ့ဒီမှာခဏလေးရထားလိုက်အောင်ကျွန်တော်တို့ဒီ comment တခုမှလည်းကျွန်တော်တွေ့ထားတာကပါလဲဆိုတော့အစိုးရနဲ့စစ်တပ်ကိုရခိုင်လူထုကပို့ပြီးတော့နာကြည့်လာအောင်အေးအေးတသားသစ်စုဖို့ပို့လွယ်ပြီးတော့တသားသစ်တွေပို့ရလာမယ်တဲ့အခုလိုအင်တာနက်ပိတ်လိုက်ခြင်းအပြင်နောက်တစ်ခါရခိုင်လူထုနဲ့အေးအေးအတွက်အရှုံးလေးကအမျက်ထွက်မယ်လို့ရေးထားတဲ့သောတာရှင်လည်းရှိပါတယ်ဒါလေးလည်းကျွန်တော်ပြောပြချင်ပါတယ်အခုတစ်ခါကျွန်တော်တို့တည်းဆွေးနွေးမဲ့သောတာရှင်တူဖိတ်ခေါ်ရအောင်ပါသူကတော့မရောဦးဒေတာကံပါသူကလက်ရှိမှာစစ်တွေတက္ကသိုလ်မှာကြောက်တက်နေတဲ့ចောင်းသားကိုမျိုးမြင့်နိုင်ကိုမျိုးမြင့်နိုင်ဖုန်းကကြောက်သွားပါတယ်တဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့နန်းလောက်ကြီးအီးမေးလ်နောက်တစ်ဆောင်ပဲကျွန်တော်တို့တွားလိုက်ရအောင်ပါဒီတောင်ကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တက်တနာပို့ထားတဲ့အီးမေးပါကျွန်တော်ဒီနေ့မှာဖြတ်ပြောချင်တာကအီးမေးတွေကပို့တာကောင်းပါတယ်ခင်ဗျာပြည့်စုံပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်အရာကောင်းနှုတ်ပြီးတော့ချုံပြီးတော့ဖော်ပြပေးတာကိုနားလည်ပေးပါလို့ကျွန်တော်ပန်ကြပါတယ်နားလောက်ရေးဖတ်ပြပါဦးကု
တ်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တက်မတော်နဲ့အေးလက်နက်ကန်အကြမ်းဖက်သမားတို့ရဲ့ပြင်းထန်လာနေတဲ့တိုက်ပွဲအခြေအနေတွေကြောင်းနဲ့အင်တာနက်လိုင်းဖြတ်တောက်လိုက်တာဟာစစ်ရေးပြူဟာအောင်မြင်လို့သူတွေအတွက်အကျိုးကျေးဇူးတစုံတရာရှိနိုင်ပေမဲ့စစ်မြေပြင်ရဲ့တားကောင်ဘဝရောက်နေကြတဲ့ပြည်သူတွေအတွက်ဆိုးကျိုးတွေတာပြင်ဆင်ကြရတယ်လို့ယူဆမိပါတယ်တဲ့စစ်ရေးရှူတောင်တစ်ခုတည်းကိုအမိပြုပြီးတော့အင်တာနက်လိုင်းတွေဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့အတွက်စစ်ပွဲတွေနဲ့မသက်ဆိုင်တဲ့စစ်ရှောင်ပြည်သူတွေမှာမိသားစုဝင်အချင်းချင်းဆက်သွယ်ဖို့ခက်ခဲသွားပြီးတော့အစိုးရအပါအဝင်အကူအညီတောင်းခံလို့ရမယ့်သူတွေစီအကူအညီတောင်းခံဖို့ခက်ခဲသွားပါတယ်တဲ့ဒါကြောင့်ပြည်သူတွေအတွက်ဘာအကျိုးမှမရှိပဲကြွေးကြော်တဲ့အမျိုးမျိုးနဲ့စစ်ခင်းနယ်မြေလှုပ်နေကြတဲ့စစ်ခေါင်းဆောင်တွေအားလုံးကိုပြောချင်တာကအပြစ်ခတ်တွေအများရက်ကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာဒီစကိုင်းတိုင်းဒေတာကြီးအင်းတော်မျိုးကဦးစိုးတန်ဦးရဲ့ Facebook မှာရေးထားတဲ့ comment ပေါ့ရခိုင်မှာ internet ဖြတ်ထားတာမကြိုက်ပါဘူးဒီလိုလှုပ်ချင်းကရခိုင်လူထုကိုအေးအေးပဲပို့ပြီးတော့ရရင်သွားစေနိုင်ပါတယ်ပို့ပြီးတော့နှိမ်နင်းရလာခတ်သွားပါလိမ့်မယ် internet မရှိလဲဖုန်းနဲ့ဆက်သွယ်ကူညီကြလိမ့်မယ်ဖုန်းဆက်မရရင်လူကိုယ်တိုင်သွားပြီးဆက်သွယ်ကူညီကြလိမ့်မယ်ရခိုင်ပြည်သူတွေများများပါဝင်လာရင်နိုင်ငံရေးအရကိုစီးရေးရပါကြာဆုံးလိမ့်မယ်ဒီတော့ပြဿနာကမရှုပ်ထွေးခင်ပြန်ဖွင့်ပေးလိုက်တာကောင်းပါတယ်လို့စကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးကကျွန်တော်တို့ comment မှာရေးထားပါတယ်ဒီခေါက်တော့ဒိုင်းဆွေးနွေးမဲ့နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကတော့ထိုင်းနိုင်ငံကပါကိုသီးလည်းမူပါကိုသီးလည်းမူဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျ internet line ပိတ်လိုက်တာကတော့ဒါသတင်းမောင်ထတာတော့ကျွန်တော်အမြင်ကတော့ထောက်ခံလို့မရဘူးညဘာဖြစ်လဲဆိုရင်တော့လူရင်းကြီးကိုသွားပြီးတော့တတ်ခိုက်တော့ကတော့သတင်းမောင်ခြောက်တော့သူတို့သွားပြီးတော့အကြိုက်လောက်သွားတာကိုကျွန်တော်တွေ့ရတယ်ခင်ဗျအဲ့ဒါကြောင့်မဟုတ်ဘူးတော့တရင်ဒီကိုတော့ပြန်တော့ခွင့်ကိုကျွန်တော်လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ကျေးဇူးတင်ပါတယ်ကိုသီးလည်းမူကြီးနောက်ထပ်ပင်တိုင်ဆွေးနွေးသူတူကတော့ကျွန်တော်တို့အခုချိန်အထိမရသေးပါဘူးဆိုတော့နောက်ထပ်အီးမေးလ်တစ်စောင်ကိုပဲကျွန်တော်တို့တွားလိုက်ရအောင်ပါနန်းလောက်ကြီးဒီတစ်ခါတော့ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကကိုကျော်လင်းပေးပို့ဆွေးနွေးထားတဲ့အီးမေးလ်လေးပါနှလုံးဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်
တူရေးထားတာကတော့ရခိုင်ပြည်မြောက်ပိုင်းမှာအင်တာနက်ပိတ်တာမလို့အပါဘူးတဲ့စစ်နမတိကအစိုးရပြောသလိုအမုံစကားကိုလည်းတားဆီးရမရောက်ဘူးအချောင်းကအမုံစကားဆိုတာနှစ်ဖက်စလုံးကပြောကြလိုပါတဲ့နမနစ်ကတော့အေးအေးကိုနေနေရလည်းမရောက်ပါဘူးတဲ့အချောင်းမှာအင်တာနက်ဖြတ်လိုက်လို့တိုက်ပွဲရော့သွားရက်သွားတာလည်းမရှိပါဘူးတဲ့နမသုံးကတော့ဒါဟာတာမရခိုင်လူတို့ကိုယ်တာခွဲခြားဖိနှိပ်ရရောက်ပါတယ်ပညာရေးကျမ်းမာရေးစီးပွားရေးစတဲ့နယ်ပယ်ရက်ကိုထိခိုက်စေပါတယ်တဲ့တခြားဒေသတွေမှာတိုက်ပွဲဖြစ်ရင်ဒီလိုမဖြတ်ပဲနဲ့ရခိုင်ဒေသမှာမှဒီလိုလုပ်တာဟာတိုင်းရင်းသားအချင်းချင်းတောင်ခွဲခြားရောက်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ကိုကျော်လင်းရန်ကုန်တက္ကသိုလ်ရဲ့မှတ်ချက်ပါခင်ဗျဒီတစ်ခေါက်တစ်ခါကျွန်တော်တို့ PUBG ဆိုတဲ့တော်တာရှင်ပစံကြာကနေပို့ထားတဲ့မှတ်ချက်လေးမတ်စုမွန်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ဖြတ်တောက်လိုက်တာဟာတဲ့ဒီ2015ရွေးကောက်ပွဲအနိုင်ရပါတီ NLD အစိုးရနဲ့ရခိုင်လူထုကြားမှာပိုးပြီးတော့မှယုံကြည်မှုတွေကျဆင်းသွားမှာကိုစိုးရင်ပါတယ်တဲ့ပြီးတော့ဒီလုပ်ရက်တွေကရခိုင်လူထုကိုအေးအေးရခိုင်တပ်တော်တွေကိုတွန်းပို့သလိုဖြစ်မနေဘူးလားဆိုပြီးမေးချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမို့ကျေးဇူးပါခင်ဗျာသူကတော့ဒါမစန်ချာကနေပို့ပြီးတော့ဆွံ့ရထားတာပါဆိုတော့ကိုတက်နိုင်အခုကိုသက်တိုင်တို့ဒီအဲ့ဒီနေရာတွေအပြင်အခုပိတ်ထားတဲ့နေရာတွေအပြင်ကျန်တဲ့နေရာတွေမှာရောအင်တာနက်သုံးရတာဘယ်လိုနေလဲ
ပိတ်တွေမှာတော့လောလောဆယ်အသိကြီးနေကြအင်တာနက်သုံးရတာတော
့ဟုတ်ကဲ့
ဟုတ်ကျန်တဲ့မြို့တွေကပိတ်ထားဆိုတော့လေတောင်ပိုင်းလေးအသိကြီးနေဆိုတော့ဒီ
ကဲကျွန်တော်တို့တော်တော်ရှင်တူပဲလှည့်အောင်ပါခင်ဗျာဒီတစ်ခေါက်ကတော့သူကတချင်းတီနယ်ဝိုင်းမော်မြို့ကပါဦးတူခေါင်ဆိုတဲ့တော်တော်ရှင်ဖြစ်ပါတယ်ဦးတူခေါင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီတော့နည်းနည်းကျတော့မြန်မာနိုင်ငံမှာအမတော်ကလည်းအနာရှိဆုံးတော့မြင်ပါတယ်ပထမအနေနဲ့ကျတော့ဒီသူကအနေနဲ့ကအခုလိုပိတ်ဆိုချင်းကတာအစိုးရကပိတ်ခိုင်းတာလားမဟုတ်ဘဲနဲ့တမတော်ကပိတ်ခိုင်းတာလားပေါ့အဲ့ဒါဆိုရှယ်အနေနဲ့မြင်ချင်တာပေါ့
ဟုတ်ကဲ့
အဲ့ဒါလည်းမကြည့်ပ
ြဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့တပြတ်ဟုတ်ကဲ့တပြတ်အနေနဲ့ကျတော့သူ့ဘောင်းဆောင်ညာနဲ့အစိုးရဘောင်းဆောင်များကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေရဲ့အခွင့်အရေးကိုလေ့တပ်ပြီးမှကျွန်တော်တို့ပြည်သူတွေရဲ့ကျွန်တော်ဒီဒီလိုကဒီကထားဖြစ်ဖို့အောင်ဆိုချင်တာပေါ့ဒီနားနယ်နဲ့ဆိုတော့
ဟုတ်ကဲ့ပါဦးသူကောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျအစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ဟုတ်ကဲ့အစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ကျွန်တော်တို့သိသိချာချင်းချင်းလင်းလင်းမသိရပါဘူးအစီအပိုင်းမှာတော့ကျွန်တော်တို့ပြောသွားပါတယ်ဆိုတော့ဒါကတော့နောက်မှပဲထိထွက်လာမလားကျွန်တော်တို့စောင့်ကြည့်ကြတာပေါ့ခင်ဗျနော်အဲဒီတစ်ခေါက်တော့နောက်ထပ် email တစ်စောင်ပဲကျွန်တော်လှည့်ရအောင်ပါမတ်စုမွေကြီးကျွန်တော်တို့မလေးရှားမှာလက်ရှိတော့မလေးရှားမှာနေတာပေါ့လေသူကစစ်တွေဒေတာကန်လို့ပြောပါတယ်မက်ခင်တစင်ဖြူရေးပို့ထားတဲ့ email လေးပါဖတ်ပြပါခင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ internet ဖြတ်လိုက်လို့ဘာအကျိုးရှိသလဲဆိုတာနဲ့ဆွေးနွေးရရင်တော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါလုံးဝအကျိုးမရှိဘူးလို့ပြောချင်ပါတယ်ရှင်နဲ့နောက် internet ပိတ်လိုက်တာကတော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါအကျိုးမရှိဘူးဆိုတာနိုင်ငံခေါင်းဆောင်တွေကသိပါတယ်စင်ကန်တော်တိုးသတင်းတွေကိုအမှောင်ချလိုက်တာပါပဲရှင်အဲ့တော့ရခိုင်မှာစီးပွားရေးသမားတွေအရန်နစ်နာရတယ်လို့ရခိုင်လူငယ်တွေအွန်လိုင်းပေါ်မှာလေ့လာသင်ယူနေတဲ့ပညာရေးတွေလည်းဆက်မတင်လို့မရတော့ပါဘူးအခုလိုမျိုးလှုပ်လိုက်တာကလူအခွင့်အရေးချိုးပေါက်ကြလဲကြပါတယ်ဆိုပြီးကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒေါက်တာလီလိုင်းပေါ်မှာတည်းဆွေးနွေးမယ်ဒေါက်တာရှင်တူအလှည့်ပေးပါမယ်သူကအမေရိကန်မှာနေထိုင်တဲ့ကိုလှမောင်ပါကိုလှမောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဗျာဟိုအခုလိုအင်တာနက်ပိတ်လိုက်တဲ့အတွက်ကြောင့်ဟိုလူခွေချပေါတယ်လို့ပြောကြကြတဲ့လူတွေအတွက်တော့ကျွန်တော်ကတော့ဟို ICJ ပဲကြည့်ပါဗျာဟိုဒီစစ်တပ်ကလူခွေဆိုတာကိုမသိပါဘူးနားမလည်ပါဘူးဒါကြောင့်လဲ ICJ ရောက်တာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီလိုပါဗျာဟိုခုလိုဖြတ်တောက်တာကတော့ဒီစစ်မှာဒီအင်အားကြီးတဲ့လူပေါ့လောက်ပိုင်းဝင်ရှိတဲ့လူတွေကတော့လောက်ကြတာပါပဲဟိုဟိုသူတို့မတွန်းလှန်နိုင်အောင်သူတို့ပိတ်ဆို့တာဖြတ်ကြည့်လိုက်တဲ့ပုံစံမျိုးလောက်တာပါဟောနောက်တစ်ခုကအပြုတ်အော်ချုပ်ချင်တဲ့ဟို wifi စစ်စင်ရေးလို့ပုံစံမျိုးလဲလောက်လာနိုင်ကောင်လောက်လာမယ်လို့လဲကျွန်တော်ကထင်ပါတယ်အဲနောက်တစ်ခုကတော့ဟိုအဓိကပြောချင်တာကတော့ ICJ ပြဿနာလဲရှိနေတယ်နောက်ဟိုတစ်ဖက်မှာဘင်္ဂါလီအရေးတွေလဲရှိနေတဲ့ဒီကြောင့်ရခိုင်တွေကိုတနည်းအားဆိုတော့သူတို့တတ်မှတ်ထားတဲ့တနည်းအားရအောင်ထားပြီးတော့သူဈာကအနေနဲ့တော့ထားဖို့သူတို့အင်တာနက်တွေဖတ်တောက်တာအဲ့လိုလူမြင်ပါလေဗျ
ဟုတ်ကဲ့ဟိုကိုလမောင်ကျွန်တော်ကိုလမောင်ကိုခုနပြောတဲ့ထဲကပြန်မေးချင်တာလေးတခုဒီလိုမျိုးချက်လိုက်ပြီးတော့ချက်လေးချက်ပဲဖြစ်ဖြစ်ချက်ငါးချက်ပဲဖြစ်ဖြစ်ချက်လိုက်ပြီးတော့ဟိုအပြုတ်တိုက်လို့ကိုရနိုင်တယ်လို့ကိုလမောင်ထင်သလားဘယ်လိုယူဆလဲ
အော်အပြုတ်တိုက်လို့ရပါတယ်ဆိုတာကျွန်တော်တို့ဒီဟိုသူတို့သိပြီးပါတယ်ဟိုထော်ပိုင်ပုံစံမျိုးလေ
ထော်
ပိုင်မှာဒီဟိုကရင်ရွာတွေဟိုအကုန်လုံးဟိုဖြတ်ကြီးတိုက်လို့ဖြတ်ပြီးတော့အကုန်လုံးသတင်းပေါက်ချပြီးတော့အဲ့ခက်ကတော့လှုပ်လို့ရလို့ပေါ့နော်အခုတော့ရမရတော့မသိဘူးအကုန်လုံးဘုံတွေကြက်ကြက်ကြက်ကြက်ရွာတွေရောအကုန်လုံးလူတွေရောအကုန်လုံးပေါ့ဗျာရွာသားတွေရောအကုန်လုံးတေးကြည့်ပြီးတော့မှအပြုတ်ချုပ်လို့ရတာ
ဟုတ်ကဲ့
ဟိုတကားတွေရှိပါတယ
်အ
များကြီးရှိခဲ့ပါတယ်ကရင်မှာလည်းရှိခဲ့ပါလား
ဟုတ်ကဲ့ပါကိုလာမောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျနောက်တော့ မန်အောင်ကျွန်းကကိုအောင်ကျော်ဟင်းအီးမေးလ်နဲ့ပို့ထားတာလေးဖတ်ပြပေးပါဦး
။ဟုတ်ကဲ့ပါရှင်။အင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးတော့တဲ့အမှန်တကယ်ဆုံရှုံနေနာတာကအစိုးရနဲ့ရခိုင်တိုင်းရင်းသားချင်းတိုင်းရင်းသားတွေပါ။အစိုးရရဲ့ပုံရိပ်ကောင်းတွေဆုံရှုံနေ၊ရခိုင်လူလူရဲ့ယုံကြည်မှုတွေဆုံရှုံနေ၊တင်ကြတကာရဲ့အကောင်းမြင်ပေးနိုင်တဲ့အမြင်တွေအစိုးရမှာဆုံရှုံတာပဲအဖတ်တင်မှာပါတဲ့။ရခိုင်တိုင်းရင်းသားတွေအတွက်လူသားတယောက်ရဲ့အခွင့်အရေးတွေဆုံရှုံနေ၊တိုင်းရင်းသားတယောက်ရဲ့အခွင့်အရေးတွေဆုံရှုံနေ၊နိုင်ငံသားတယောက်ရဲ့မူလအခွင့်အရေးတွေဆုံရှုံနေတဲ့။ရခိုင်နဲ့ချင်းပြည်နယ်ပလောဝါမှာအင်တာနက်ဖြတ်တောက်တာကိုအတန်အဖွဲမှကိုမောင်ဆောင်ခတို့လိုလူနည်းစုကလွှဲရင်ဘယ်ပမာလူမျိုးကမှကန့်ကွက်ရှုံချတာမတွေ့ရတာ။ဘာကြောင့်လဲ။လူခွင့်ရေးဆိုတာရခိုင်တိုင်းရင်းသားတွေအတွက်ဘာဝင်ဘူးလားဆိုတာဒီအစီအစဉ်ကလည်းတစ်စိမေးပြစီခင်ဗျာဆိုပြီးတော့ရေးထားပါလိမ့်ရှင
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ရင်အတန်အဖွဲ့ကအင်တာနက်တက်တော်တော်လှုပ်ရှားပါတယ်ဒီလိုပဲတခြားလှုပ်ရှားတဲ့အဖွဲ့တွေလည်းရှိတယ်ဆိုတာတော့ကျွန်တော်အသိပေးပြစီခင်ဗျာအခုတခါမစံဂျာကနေပြီးတော့ပို့ထားတဲ့ဆွန်ရီးတယ်လီတခုမဆုမွေကိုကျော်ခိုင်လင်းပို့ထားတာလေးဖတ်ပြပါဦးတော့
ရခိုင်ပြည်မှာအင်တာနက်ဖြတ်တောက်လိုက်ခြင်းကအမုန်းစကားတွေပြောဆိုမှုနှဲပါနိုင်မယ်လို့အစိုးရလူကြီးတွေကယူဆမိလို့ပိတ်တယ်ဆိုရင်တော့ဒါမှားသွားပါလိမ့်မယ်တဲ့ဒါကဘလို့ပဲစဉ်းစားမျှတမှုမရှိသလိုရခိုင်ပြည်သူတွေအသက်အိုးအိမ်လုံခြုံမှုမရှိဖြစ်နေတဲ့ခြားကဒီလိုမျိုးသတင်းအမှောင်ချလိုက်ခြင်းကအဆိုးဆုံးလို့ပဲပြောချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကိုကျော်ခိုင်လင်းပါခင်ဗျာဆိုတော့ကျွန်တော်တို့ကိုတက်နိုင်တဲ့နောက်ဆုံးစီစဉ်လေးကိုအဆုံးသတ်မှာကိုတက်နိုင်ရေးကုနာပြောသလိုသတင်းတွေဟလာနားထောင်လို့မရတော့ဘူးဖတ်ချက်လို့မရကြတော့ဘူးအပြင်ကသတင်းလည်းမရတော့ဘူးအတွင်းကသတင်းလည်းမရတော့ဘူးဆိုတော့အဲ့ဒီဒေသခံတွေသတင်းရနိုင်တဲ့အလားအလာကဘလို့စစ်သွားပါလဲကိုတက်နိုင်
ကတိရနိုင်တဲ့အလားအလာကလုံးဝကိုကျွန်းတော်ရလို့ပြောရမှာပေါ့အခုကဒီ online ပဲဒီတီဗီကနေအသုံးပြုကြရဆိုတော့လေ
ဟုတ်ကဲ့
ဒီဆိုးဆိုးလာပြောသလိုပဲဒီ radio ဆိုလေသူတို့တိတ်မတုံးကြတော့ဘူးအရင်ဒီကုန်းရှိတဲ့ခိတ်တုန်းက online မပေါ်တော့ခိတ်တုန်းကဆိုရင်တော့သူတို့ radio လေးအကုန်တို့ကြတော့ဒီအပြင်ကတတိတွေရဖို့အတွက်ပေါ့အ
ခု
ဒီကတတိတွေပြေးဖို့ကြတော့အဲ့ဒီမှမရှိဘူးပေါ့
ဟုတ်ကဲ့ပါခင်ဗျ
ဒီနောက်ပိုင်း2004နောက
်ပိုင်းဟုတ်ကဲ့ပါကုသနိုင်ကျွန်တော်တို့အစီအစဉ်က
online ပေါ်လာတယ်
โอเคคุณท่านนายซีซั่นก็เจอเราดีแล้วเป็นฉิงยาลูกอ่ะเราก็เลยที่มาเราก็เลยซีซั่นมัสมุงก็จัดค้านได้บาดนี
้ส
รุป
อดิก็ตูรู้ด้วยดิกระดิ้งยา
อ่าลูกก็เจซุติมาเลยครับดายแยกดีไลน์ซีซั่นก็ดีมาเว้ยส่งตับยาสิ
กูจิโยเต็งซุยนุ่ยตินเสร็จแต่สนิญญะวีโอเยดายแยกดีไลน์ซีซั่นก็น้าสินเกียราဖြစ်ပါတယ်ครับเราတို့ VOA ก็ทุ่นล้วนเนี่ยซีซั่นนี้เนี่ยปัดแต่โลเวบันอาจารย์ไปกินเนี่ยဒီတချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါလေ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပ
ါ။ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အသိများကြတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပြစ်တပ်ပြီး shopping mall ထဲမှာပုံအောင်နေတဲ့စစ်သားကိုတနင်္ဂနွေနေ့မနေ့ပိုင်းကဝင်ရောက်စီးနှင်တာမှာလူကြုံရေးတပ်ဖွဲ့ဝင်တဦးတည်ဆုံခဲ့ရတာကြောင့်အခုဆိုရင်တည်ဆုံသူ21ဦးရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်။နောက်ထပ်လူကြုံရေးတပ်ဖွဲ့ဝင်ဦးဒဏ်ရာရထားကြောင်းလည်းကျန်းမာရေးဝန်ကြီးကပြောပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာတော့ခိုရက်မြို့တွင်းက Terminal 21 shopping mall ကြီးထဲမှာပောက်ကွဲတံတွေတနက်ပစ်ခတ်တံတွေထွက်ပေါ်နေစေဖြစ်ပါတယ်။အသက်60ရွယ်အမေရိကန်နိုင်ငံသားတူကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးကုသမှုခံယူနေစဉ်ခြားသာပြည်နေကဝူဟန်မြို့မှာတည်ဆုံသွားခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်ပထမဦးဆုံးနိုင်ငံခြားသားတူတည်ဆုံရတာလည်းဖြစ်ပါတယ်။အသေးစိတ်အချက်လက်တွေတော့တန်ယုံကထုတ်ပြီးတော့ပြောဆိုတာမရှိပါဘူးရှင်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တည်ဆုံသူဟာတရုတ်ဇာတိပွားအမေရိကန်နိုင်ငံသားလို့ဖော်ပြထားပါတယ်။ကျောင်းနိုင်ငံမှာအဓိကပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်တဲ့သတင်းမှတွေကြောင့်လူလူကြားထိတ်လန့်ကြောက်ရွံ့မှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတိုက်ဖျက်ရေးအတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာနိုင်ငံအပါအဝင်နိုင်ငံ6နိုင်ငံကိုဒေါ်လာ2တန်ပေးအပ်မယ်ဖြစ်ကြောင်းဖေဖော်ဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမူကကိုရဲမင်းထွန်းဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thom ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ3240 48နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသရဆီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်နိုင်ကြပါစေကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.